Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ14ရက်နေ့တနင်္လာနေ့ည9:30တိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနောင်လပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဥရောပတိုက်စီကိုအဆက်မပြတ်ရောက်ရှိလာကြတဲ့ဒုက္ခသည်တွေကိုခွဲဝေတာဝန်ယူဖို့ဥရောပသမဂ္ဂအဖွဲ့ဝင်ပြည်ထရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်။အာဖဂန်မှာတော့ထောင်ပေါက်ပြေးတာကြောင့်အကျဉ်းသား300ကျော်တို့လွမြောက်သွားပါတယ်။ဘန်ကောက်ဘုံခွဲမှုနဲ့ဆက်ဆက်ပြီးတော့လူ3ဦးတို့ကိုမလေးရှားအစိုးရကဖမ်းဆီးထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ NCA လက်မှတ်ရေးထိုးပြီးချိန်မှလည်းတိုက်ပွဲတွေချက်မဖြစ်ဖို့အာမခံနိုင်ခြင်းမရှိဘူးလို့ဝန်ကြီးဦးအောင်မင်းကပြောဆိုပါတယ်။
အဲ့တော့လက်ချက်ကန်ထားတဲ့ချင်းချင်းများဉာဏ်တော့ဖြစ်တော့ဖြစ်ပါပဲအဲ့လိုဖြစ်တော့အကျေလေးလာဖြစ်တော့ဘုရားဆုံးလုံးကြီးနေတော့လေကိုတက်ခါမှာပေါ့ဗျာခုကံစင်မအပ
ပြေဆောင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့ဒုတိယအကြိမ်ပဲစီးရင်တွေကိုရွေးကောက်ပွဲကော်မရှင်ရုံးတွေကနေထုတ်ပြန်ကြေညာတဲ့အကြောင်းတွေကိုလည်းနားဆင်ရမှာပါအခုတော့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုမတင်ကြီးထိုင်နဲ့ကိုဝင်းမင်းတို့ကကြေညာပေးကြမှာပါရှင်
ဥရောပနိုင်ငံတွေစီကိုအဆက်မပြတ်ဝင်လာနေအောင်မယ်လို့ယူဆရတဲ့ဒုက္ခသည်တွေကိုဘလို့ခွဲဝေတာဝန်ယူကြမလဲဆိုတာနဲ့ပတ်သက်ပြီးဒီကနေ့တနင်္လာနေ့မှာပဲဥရောပသမ္မတရဲ့ပြည်ထောင်စုဝန်ကြီးတွေတွေ့ဆုံဆွေးနွေးနေကြပါတယ်။ဟန်ဂရီအာနာပိုင်တို့ကနေဆက်လုံခြုံရေးရဲတို့ထံကနေလွှမ်းမြောက်ဖို့ကြိုးပမ်းကြသူတွေကိုတရားဥပဒေနဲ့အညီအရေးယူမယ်လို့ပြောဆိုသတ်မှတ်ထားတဲ့ရက်မတိုင်ခင်တရက်အလိုမှာဥရောပသမ္မတပြည်ထောင်စုဝန်ကြီးတွေရဲ့ဘရက်ဆဲလ်မြို့ဆွေးနွေးပွဲထွက်ပေါ်လာတာဖြစ်ပါတယ်။ရွှေပြောင်ဒုက္ခသည်တွေဥရောပတိုက်ကိုအလုံးရင်းနဲ့ရောက်ရှိလာကြတဲ့အပေါ်မှာတော့ဥရောပနိုင်ငံတွေအထူးသဖြင့်အရှေ့ဥရောပနိုင်ငံတို့ကဂျာမနီနိုင်ငံကိုအပြစ်ဖို့ချပါတယ်။ရွှေပြောင်ဒုက္ခသည်တွေကိုခွဲဝေတာဝန်မခံလို့တဲ့ဥရောပအဖွဲ့ဝင်နိုင်ငံတချို့ပေါ်မှာလည်းဂျာမနီဘက်ကအတော်လေးစိတ်ပြက်လက်ပြက်ဖြစ်နေတာပါ။ဂျာမနီကဒီနှစ်မှာဒုက္ခသည်တန်တန်းလောက်လက်ခံနိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းဂျာမန်ဒုတိယဝန်ကြီးချုပ်ကသူ့ရဲ့ Social Democratic Party ကိုဒီကနေ့မှာပဲစာပေးပို့ထားပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ဒုက္ခသည်8သိန်းလောက်လက်ခံမယ်လို့ပြောထားတာပါ။ရွှေပြောင်ဒုက္ခသည်အများစုကလည်းတခြားနိုင်ငံတွေမှာအခြေမချလိုပါဘူးတချို့တို့ကတော့ဂျာမနီနိုင်ငံစီကိုရောက်ဖို့နိုင်ငံတွေကိုဖြတ်ပြီးတော့လမ်းလျှောက်သွားကြရပါတယ်အခုအခါမှာတော့ဂျာမနီနိုင်ငံကလည်းရွှေပြောင်ဒုက္ခသည်တွေနဲ့စစ်ပြေးဒုက္ခသည်တွေနိုင်ငံနဲ့ဝင်ရောက်လာမှုပမာဏကိုကန့်သတ်နိုင်ဖို့အတွက်ဩစတြီးယားနဲ့နယ်ဇက်မှာနိုင်ငံကူးလက်မှတ်စစ်ဆေးကြမ်းတ်မှုတွေကိုယာယီအဖြစ်လှုပ်ဆောင်လာပါတယ်နယ်ဇက်တွေမှာလည်းနိုင်ငံကူးလက်မှတ်စစ်ဆေးတာတွေကိုဂျာမနီအာဏာပိုင်တို့စတင်လှုပ်ဆောင်နေပြီဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်မှာတော့တာလီဘန်တပုံတွေကအချင်းထောင်တစ်ခုကိုဝင်တိုက်ပြီးထောင်ဖွင့်ပေးလိုက်ရမှာထောင်သား350ကျော်လွတ်သွားပါတယ်။စနစ်တကျပြင်ဆင်ထားတဲ့ဒီနေ့တိုက်ခိုက်မှုထဲမှာအသေးခံကားဘုံးခွဲတာနဲ့စတင်လိုက်ပြီးတပုံတွေကိုထောင်သားကန့်နိုင်အောင်လုပ်ပေးခဲ့တာဖြစ်တယ်လို့ဒီဖောင်ထောင်ဖောက်မှုဖြစ်ခဲ့တဲ့နိုင်ငံအရှေ့ပိုင်းပြည်နယ်ဂါစနီကဒုရုပ်ချုပ်ရမှုအလီအမာဒီကထုတ်ပြောလိုက်ပါတယ်။အာဖဂန်ရာရှိတွေကလည်းဒီထောင်ထဲမှာအကျဉ်းသားစုစုပေါင်း436ယောက်ရှိပြီး355ယောက်လွတ်မြောက်သွားတယ်။အဲ့ဒီထဲမှာနိုင်ငံတော်လုံခြုံရေးကိုချင်းချောက်နေတဲ့သူ148ဦးတောင်ပါတယ်လို့ထုတ်ပြောနေပါတယ်။အာဖဂန်ပြည်ထောင်ဝန်ကြီးဌာနကကြေညာချက်ထဲမှာတော့ထောင်လုံခြုံရေးအဆောင်တသား9ဦးသေဆုံးခဲ့ပြီးနောက်ထပ်9ဦးဒဏ်ရာရခဲ့တယ်။တပုံဘက်မှာလည်း9ဦးသေခဲ့တယ်လို့ဖော်ပြထားပါတယ်။တာလီဘန်ပြောခွင့်ရဇာဘီဟူလာမိုဂျာဟစ်ကအခုထောင်ဖောက်ခဲ့တာသူတို့လက်ချက်ဖြစ်တယ်ဘာလို့လဲဆိုတော့ဒီထောင်ကိုအာဖဂန်ထောင်လုံရေးအဖွဲ့တွေကချဲလဲအုပ်ချုပ်နေတာဖြစ်ပြီးတာလီဘန်အပါအဝင်ထောင်သားတွေကိုမတရားနှိပ်စက်တာတွေရှိနေလို့ပါလို့သတင်းတောက်တွေကိုအီးမေးလ်ကနေပို့တဲ့ကြေညာချက်ထဲမှာထုတ်ပြောလိုက်ပါတယ်တာလီဘန်တို့ရဲ့နောက်ကြေညာချက်တစ်ခုထဲမှာတော့အခုထောင်ဖောက်ဖို့ဝင်တိုက်တဲ့သူတွေဟာဒီဂါစနီပြည်နယ်ထောင်မှာအရင်အချင်းကျပူခဲ့ပြီးပြန်လွတ်လာခဲ့သူတွေဖြစ်တယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ
အီဂျစ်နိုင်ငံတွင်ကန့်သတ်နေမြေတဲကိုတွားရောက်ချတဲ့ခီးသွွားအဖွဲ့တစ်ခုကိုအီဂျစ်လုံခြုံရေးတပ်ဖွဲ့တို့ကအကြမ်းဖက်သမားတွေလိုတန်တရားဖြစ်ပြီးမနေ့တနင်္ဂနွေနေ့ကမှားယွင်းပစ်ခတ်ထားကြောင်းမက္ကဆီကိုနိုင်ငံသား2ဦးတို့အပါအဝင်အနည်းဆုံးလူ12ဦးသေဆုံးခဲ့ရတယ်လို့အီဂျစ်ရာရှိတို့ကပြောပါတယ်။အီဂျစ်နိုင်ငံအနောက်ပိုင်းတဲကန္နာရအတွင်းကဖာရာဖရာဒေသတွင်4ဝီကားတွေအသုံးပြုသွားလာကြတဲ့အကြမ်းဖက်သမားတွေကိုပြစ်မှတ်ထားတဲ့အီဂျစ်ရဲတွေနဲ့အီဂျစ်စစ်တပ်တို့ကအကြမ်းဖက်သမားတွေစီးနှင်းတဲ့ကားနဲ့ပုံစံတူကားတွေစီးလာကြတဲ့ခီးသွွားအုပ်စုကိုမှားယွင်းပစ်ခတ်ခဲ့တာဖြစ်တယ်လို့အီဂျစ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့တင်းနှလာနေ့မှာပြောဆိုပါတယ်ပြစ်ခတ်မှုအတွင်းအသက်အန္တရာယ်မဖြစ်ဘဲလွတ်မြောက်လာသူ6ဦးတို့ကတော့အီဂျစ်တပ်တို့ကခီးသည်တွေရဲ့ရင်ကိုလေးရင်တွေရဟတ်ရင်တွေနဲ့ပါတိုက်ခိုက်ခဲ့တယ်လို့အီဂျစ်နိုင်ငံဆိုင်ရာ မက္ကဆီကိုတန်အမတ်ကိုပြောဆိုခဲ့ကြပါတယ်။အီဂျစ်နိုင်ငံသားတွေအများအပြားလဲအီဂျစ်နိုင်ငံသားအများအပြားလဲတေဆုံးခဲ့ရတဲ့ဒီပစ်ခတ်မှုကိုစုံစမ်းစစ်ဆေးပေးဖို့မက္ကဆီကိုသမ္မတကလည်းတောင်းဆိုပါတယ်။ဖာရာဖရာတဲကန္နာယဒေတာဂူခီးသည်တွေပို့ဆောင်ခဲ့တဲ့ခီးသွားကုမ္ပဏီမှာခီးသည်တွေပို့ဆောင်ခွင့်ခွင့်ပြုချက်မရှိသလိုခီးသည်တွေကိုပို့မယ်လို့လဲအာဏာပိုင်တို့ကအကြောင်းမကြားခဲ့ဘူးလို့အီဂျစ်ခီးသွားလုပ်ငန်းဆိုင်ရာဝန်ကြီးဌာနရဲ့ပြောခွင့်ရကလည်းပြောပါတယ်ရှင်။
အမေရိကန်ဘီလီယံနာသထေကြီးဒေါ်နယ်ထရမ့်အနေနဲ့ရီပဘလီကန်သမ္မတလောင်းဖြစ်ဖို့ဝင်ပြိုင်နေရမှာထောက်ခံမှုတွေတိုးပြီးရနေပါတယ်။ဝါရှင်တန်ပို့သတင်းစာနဲ့ ABC ရုပ်သံတို့ရဲ့ပူးတွဲစစ်တမ်းကောက်ယူမှုအသစ်ထဲမှာနောက်နှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒေါ်နယ်ထရမ့်ကိုလက်ရှိအတိုက်ခံရီပဘလီကန်ပါတီရဲ့သမ္မတလောင်းဖြစ်ရွေးဖို့33ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့ဒီနေ့ဖော်ပြလိုက်ပါတယ်။အခုလို33ရာခိုင်နှုန်းထောက်ခံမှုရလာတာဟာအရင်ဇူလိုင်လတုန်းက24ရာခိုင်နှုန်းရထားတာထက်မြင့်တက်သွားတာဖြစ်ပါတယ်။သူပြိုင်ဘက်တူဖြစ်တဲ့အုံနောက်နဲ့အာယုံကျော်ခွဲစိတ်အထူးကုဆရာဝန်အငိမ့်စာဒေါက်တာဘန်ကာဆန်ကတော့ဇူလိုင်လတုန်းက6ရာခိုင်နှုန်းပဲရရကနေအခု20ရာခိုင်နှုန်းထောက်ခံမှုတိုးကဒုတိယထောက်ခံမှုအများဆုံးနေရာကိုယူသွားပြီးတို့ပြီးခဲ့တဲ့အပတ်ကလုပ်ခဲ့တဲ့ဒီစစ်တမ်းကောက်ယူမှုမှာဖော်ပြထားပါတယ်။နောက်ကျနေတဲ့ Republican သမ္မတလောင်းတွေအနေနဲ့ဒီထိတ်ဆုံးကပြိုင်မဲ့နှုတ်ကိုအမိလိုက်နိုင်ဖို့နောက်လာမယ့်ဒုတိယအကြိမ်စကားစစ်ထိုးပွဲမတိုင်ခင်အခုအသေးအတန်စပြီးလုံးပတ်နေကြပါတယ်။ Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush အနေနဲ့တော့အခုစစ်တမ်းမှာ900ခန့်လောက်ထောက်ခံမှုနဲ့တတိယနေရာမှာရှိနေပြီးသူ့နောက်မှာ Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz နဲ့ Florida အထက်လွှတ်တော်မှ Marco Rubio တို့900ခန့်လုံးစီနဲ့ထောက်ခံမှုတွေရထားပါတယ်။အရင်ဇူလိုင်လစစ်တမ်းကောက်ယူမှုမှာဒုတိယနေရာရခဲ့တဲ့ Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker အနေနဲ့တော့ဒီတစ်ခါ200ခန့်လုံးထောက်ခံမှုပဲရပြီးထောက်ခံမှုထိုးကျသွားခဲ့တာကြောင့်ပြီးခဲ့တဲ့နှစ်လအတွင်းသူ့မဲဆွယ်ပွဲမှာစူးစူးဝါးဝါးဖြစ်ခဲ့တာကိုပြနေပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမြန်မာပိုင်းစီစဉ်ကနေတင်းလာနေညပိုင်းအတွက်နိုင်ငံတကာသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြီးခဲ့တဲ့လကလူသေးဆုံးဒဏ်ရာရခဲ့တဲ့ဘုံးဖောက်ခွဲမှုနဲ့ဆက်ဆက်ပြီးလူ3ဦးတို့ကိုဖမ်းဆီးထားတယ်လို့မလေးရှားအာဏာပိုင်တို့ကပြောပါတယ်။ဖမ်းဆီးထားသူတွေထဲမှာပါကစ္စတန်နိုင်ငံသား2ဦး၊မလေးရှားနိုင်ငံသားအမျိုးသမီး2ဦးနဲ့အမျိုးသား2ဦးတို့ဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့အကြေကခါလစ်အဘူဘာကာကဒီကနေ့တင်းလာနေကွာလာလမ်ပူမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဖမ်းဆီးထားသူ3ဦးကိုထိုင်းနိုင်ငံထံလွှဲပြောင်းပေးဖို့အစီအစဉ်မရှိဘူးလို့လည်းမလေးရှားရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ဘန်ကောက်ဘုံခွဲမှုမှာပါဝင်ပတ်သက်သူတွေကိုစုံစမ်းစစ်ဆေးနေတာမှာအခုတန်တရားနဲ့ဖမ်းဆီးထားသူ3ဦးကအထောက်အကူဖြစ်မယ်လို့ယူဆတဲ့အကြောင်းနဲ့ဒါပေမဲ့လည်းစုံစမ်းစစ်ဆေးရေးတွေကဆက်လုပ်နေတာမို့အသေးစိတ်ကိုတော့မပြောနိုင်သေးတဲ့အကြောင်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကဘန်ကောက်မြို့နယ်အီယာဝွန်နှက်ကွန်းမှာဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ပတ်သက်လို့ထိုင်းဆိုရနဲ့မလေးရှားရဲရာရှိတွေအနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့လည်းရဲတပ်ဖွဲ့အကြီးအကဲမစ္စတာဘာကာကပြောဆိုခဲ့ပါတယ်ရှင်
။ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းအုပ်ချုပ်ရေးမှုကဒီကျွန်းပေါ်မှာအမေရိကန်လေတပ်အခြေစိုက်စခန်းတစ်ခုဆောက်လုပ်ရေးခွင့်ပြုချက်ကိုပြန်ရုပ်သိမ်းတော့မယ်လို့ထုတ်ပြောလိုက်ပါတယ်။တိုကျိုမြို့တော်မှာလုပ်တဲ့နိုင်ငံတော်အဆင့်အုပ်ချုပ်ရေးအဖွဲ့နဲ့သူ့ပြည်နယ်အုပ်ချုပ်ရေးအဖွဲ့တို့ကြားဆွေးနွေးပွဲတွေပြပြသွားပြီးမှသူကအခုလိုထုတ်ပြောလိုက်တာပါ။အုပ်ချုပ်ရေးမှူးတက္ကသိုလ်အိုနာဂါကသူ့အရင်ပြည်နယ်အုပ်ချုပ်ရေးမှူးလက်ထက်တုန်းကထုတ်ပြန်ခဲ့တဲ့မူလခွင့်ပြုချက်ထဲမှာအမှားအယွင်းတွေတွေ့ခဲ့ပြီးအခုလိုဆုံးဖြတ်လိုက်ရတာဖြစ်တယ်လို့ဒီနေ့သတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဖြစ်လာခြင်းဟာဒီအိုကီနာဝါကျွန်းပေါ်ကဟီနိုကိုလို့ခေါ်တဲ့ဝင်းလံခေါင်ဖျားကန်ဆက်ရွာလေးမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်စတော့မယ်လို့ကြေညာပြီးရပ်ပိုင်းလေးအတွင်းမှာပဲဖြစ်ပါတယ်။တကယ်တော့ဒီ American စခန်းသစ်ပြဿနာကိုဆွေးနွေးဖြေရှာနိုင်ဖို့ဒီဆောက်လုပ်ရေးလုပ်ငန်းတွေကိုအရင်ကတလချာရပ်ဆိုင်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ကနေရာတံတားစင်လောက်မှာတော်မီလောင်နေတာကိုဒီကနေ့မှလည်းမိသက်သမားတွေဆက်ပြီးစ조사ငိမ့်သက်နေကြပါတယ်။ပြည်နယ်မြို့တော်အနောက်ပိုင်းမှာစနေနေ့ကဆလို့တော်မီလောင်ကျွမ်းမှုတစ်ခုမှဆိုရင်ဟက်တာ2000လောက်လောင်ကျွမ်းခဲ့ရပြီလည်းဖြစ်ပါတယ်။တော်မီကူးဆက်ခဲ့တဲ့ရက်ကွက်နှစ်ခုတို့ကိုမနေ့တနင်္ဂနွေနေ့မှာပဲအုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကပြည်နယ်ရေးပေါ်အခြေအနေလဲကြေညာထားပါတယ်ရှင
်။ US Open Tennis ဘောလုံးပွဲမှာဆာဗီးယားနိုင်ငံသားနိုဗက်ဂျိုကိုဗစ်အနေနဲ့နာမည်ကျော်ရိုဂျာဖက်ဒရာကိုအနိုင်ရပြီးပိုဆဲသွားပါတယ်။ မိုးရွာခဲ့တာကြောင့်၃နာရီနောက်ရွှေ့ခဲ့ရတဲ့ဒီတင်းနစ်ဘောလုံးပွဲမှာကမ္ဘာမှာအကောင်းဆုံးတင်းနစ်သမားတစ်ဦးတည်းကတူဦးဖြစ်တဲ့ဆွစ်ဇာလန်နိုင်ငံသားရော်ဂျာဖက်ဒရာကို၃နာရီကျော်ကြာအသေးအတန်ရိုက်ပြီးမှအခုလိုအနိုင်ရပိုဆွဲခဲ့တာပါတကယ်တော့အခုလိုအနိုင်ရတာကသူတို့နှစ်ဦးအချိန်နဲ့ပြန်ရတဲ့ကမ္ဘာကျော်အဆင့်မြင့်တင်းနစ်ပြိုင်ပွဲကြီးတွေထဲမှာ၁၀ကျင်းမြောက်အနိုင်ရခဲ့တာဖြစ်ပါတယ်ဒီနှစ်ထဲမှာလည်းအခုလိုအဆင့်မြင့်ပြိုင်ပွဲကြီး၃ပွဲနိုင်ခဲ့ရမှာဩစတြေးလျအိုးပန်နဲ့ဝင်းဘယ်ဒန်တင်းနစ်ပြိုင်ပွဲတို့လည်းပါပါတယ်ဂျိုကိုဗစ်ကအခုလိုအနိုင်ရလိုက်တဲ့ညနေခင်းဟာပေါ်ပြမရနိုင်လောက်အောင်ကိုလှပနေတယ်လို့ထုတ်ပြောလိုက်ပါတယ်။ဒါအပြင်ရော်ဂျာဖက်ဒရာလိုအရန်ကောင်းတဲ့လူနဲ့ပြင်ရတာကိုခုံကြီးစရာကောင်းတယ်။ရော်ဂျာဟာတကယ့်ကိုလေးစားစရာကောင်းတဲ့ပြိုင်ဘက်ပါလို့ဆက်ပြောခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမာတင်ကြီးချိုင်းနဲ့ကိုဝေးမင်းတို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြသွားပါမယ်။ပထမဦးဆုံးအနေနဲ့တော့အပြစ်ခတ်ရက်ဆယ်ရေးကိုအောက်တိုဘာလာပထမပတ်ထဲမှာလက်မှတ်ရေးထိုးသွားမှာဖြစ်ပြီးနောက်ပိုင်းမှာတော့တိုင်းရင်းသားအဖွဲ့တွေအားလုံးပါလာအောင်စ조사သွားမယ်လို့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဦးအောင်မင်းကပြောပါတယ်လက်မှတ်ရေးထိုးပြီးပါကလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့မိမိကိုယ်ကိုခုခံကာကွယ်ခွင့်ရှိသလိုတိုက်ပွဲတွေဆက်လက်မဖြစ်နိုင်ရေးအတွက်လည်းနှစ်ဖက်ပါဝင်တဲ့ပူးတွဲစောင့်ကြည့်ရေးအဖွဲ့တွေကထိန်းချုပ်သွားမှာဖြစ်တယ်လို့သူကပြောပါတယ်မမေခါသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းဗဟိုဌာန MPC မှာနိုင်ငံရေးပါတီတွေကိုလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကရှင်းလင်းပြောကြားတာမှာဦးအောင်မင်းကခုလိုပြောခဲ့တာဖြစ်ပါတယ
်။ဟုတ်တယ်ကောဖြစ်အောင်ထိချုပ်ဖို့တဲ့ Joint Monitoring Committee ဆိုတဲ့တစ်ဖက်ပါဝင်တဲ့ဖွဲ့တွေကထိချုပ်သွားမှာဖြစ်ပါတယ်။ Joint Monitoring Committee ရဲ့မှာအောက်မှာချက်တွေများပြီးပါပါတယ်။အဲဒီမှာ Project Contact လို့ခေါ်တဲ့ဒါဖက်တာများလည်းနိုင်ရမရှိကြ။ဒါကမ်းများပေါ်မှာသူကြည့်ရမယ်ကျိုးရစပြများဒါလိုကျွန်တော်စစ်ကြည့်ရအောင်။တို့မှာဒီနေ့ပေါ်ကြတယ်ကျွန်တော်မြန်မြန်လေးသတ်မှတ်ပန်းချပြရအောင်နဲ့။အဲ့တော့လက်လက်ကန်ထားတဲ့ဒီချင်းချင်းများဂျန်တော့ဖြစ်တော့ဖြစ်မှာပဲ။ခုကံစစ်မှအပဆိုတာတော့စစ်ဖက် GMC ရေးဆွဲတဲ့အခါမှာပုတ်တော့ပုံတက်ရေးဆွဲတဲ့အခါမှာဒါတော့အထည်လို့ပြောရတယ်။
လက်ရှိချိန်မှာတနိုင်ငံလုံးပြစ်ခတ်ရက်စဲရေးမှာအားလုံးပါဝင်ရေးကိုတိုင်းရင်းသားတွေဘက်ကလိုလားနေတယ်လို့ပြည်သူတွေဘက်ကလည်းလိုလားနေကြောင်းဒီအတွက်အစိုးရအနေနဲ့အားလုံးပါဝင်နိုင်ရေးကိုလှုံ့ဆော်ပေးဖို့လိုအပ်နေကြောင်းတအောင်းပလောင်အမျိုးသားတိုးတက်ရေးပါတီကအခုလိုတင်ပြခဲ့ပါတယ်။ဒီနယ်အ
စ်ကိုတော့သူ့အစ်ကိုလက်စက်တွေကိုတော်လေးလို့ဟိုဒါတော့ဆန္ဒတဲ့လေအကိုကြတဲ့ခွဲမှာပါဝင်ပေါက်ခဲ့လို့ဆန္ဒတဲ့လေအဲ့ဒါမျိုးကြီးလို့ဆရာလေးကြီးပဲကျွန်တော်တို့ပြောနေတယ်ကျွန်တော်တိုင်းကနေပို့ချင်ကြတယ်မှာကျွန်တော်ပြောတဲ့အဲ့ဒီ mission work လက်စစ်ပိုင်းရဆက်ကျွန်တော်တို့ရထုတ်ရမှာအဲတစ်ခါကြကြဆရာလေးတစ်ဆက်ဆက်ဆက်ပေးဖို့လေတိုင်းကလည်းလက်ကဲဖွဲ့စည်းအကြံပေးတာမျိုးရခိုင်ကမှာအေးအေးကြံပေးတာမျိုးကျွန်တော်တို့ကုကမှာ LDA ကြံပေးတာမျိုးကိုလုံးဝမလုပ်ရတဲ့အကြောင်းလက်တွဲခေါ်ပေးဖို့ကျွန်တော်တို့ရဲ့ကောင်းတဲ့လက်ကဲနေအောင်ဘုလို့ဆောင်ပေးဖို့မိသားရဲ့ခံကြတယ်ပါ
ဒီပေါ်မှာဥအောင်မင်းကတမရာကြီးအနေနဲ့ငြိမ်းချမ်းရေးစတင်ကံလန်းစဉ်2011ကတရှိခဲ့တဲ့လက်နက်ကင်16ဖွဲ့သာရှိခဲ့တဲ့အတွက်အဲ့ဒီအဖွဲ့တွေကိုအပြည့်ရက်စဲဖို့ဖိတ်ခေါ်စာပေးကငြိမ်းချမ်းရေးလုပ်ငန်းလှုပ်ဆောင်ခဲ့တာဖြစ်ကြောင်းအချို့အဖွဲ့တွေမှာ2011နောက်ပိုင်းမှာပေါ်ပေါက်လာတာတွေရှိကြောင်းတမရာကြီးရဲ့ဖိတ်ခေါ်မှုမှာတအောင်ပလောင်အဖွဲ့ပါဝင်ပေမဲ့ဒီအဖွဲ့နဲ့လက်ရှိငြိမ်းချမ်းရေးလှုပ်ဆောင်မှုမှာမအောင်မြင်သေးကြောင်းပလောင်အဖွဲ့နဲ့ဆွေးနွေးတာမှာပလောင်အဖွဲ့ဘက်ကပလောင်တွေနေထိုင်နေတဲ့မြို့နယ်ရှင်းမြို့နယ်ကိုပေးရန်တောင်းဆိုခဲ့ကြောင်းဒီအပြင်အဲ့ဒီဒေသအတွင်းမှာဘယ်လက်နက်ကင်အဖွဲ့ကိုမှထားရှိခြင်းမပြုဘဲဖယ်ရှားပေးဖို့တောင်းဆိုခဲ့ကြောင်းဒီလိုတောင်းဆိုမှုတွေကြောင့်ရှေးမဆက်နိုင်ဖြစ်ခဲ့ရခြင်းဖြစ်ကြောင်းဦးအောင်မင်းကပြောပါတယ
်ပလောင်ဒေသမှာရှိတဲ့ပလောင်ကိုပဲအုပ်ချုပ်ခွင့်ရဒေသရဲ့ဥပဒေဖြစ်တဲ့ဦးမောင်ကျော်ကတော်တော်လေးကြိုတင်ပြပါတယ်ပလောင်ရဲ့နေနေပြပါတယ်တော်တော်လေးကြီးကနေဦးမောင်ကျော်ဥပဒေဖြစ်ပြပါတယ်ပြီးတော့မှသွားပြီးဆိုပြခိုင်းပါတယ်အဲ့တော့ဟိုဘက်ကမတော်လဲရဲ့ဆိုလို့ရှိရင်ခင်ဗျားတို့ကဆိုးရမဟုတ်ဘူးတဲ့ကျောင်းသူတို့ဆိုးနေတာဆိုးနေတာဆိုတော့ပြောပါတယ်ဒါနဲ့တခါတည်းပထမကြီးရဲ့လက်မှတ်ရဲ့စာရေးပြီးတော့တွက်လိုက်ပါတယ်ဆိုးမျိုးဝင်မဖြစ်ပါဘူးခင်ဗျာအဲသူတို့ဆိုးရလို့မတတ်ပါဘူးတို့တော်လည်းသူတို့ကိုကျွန်တော်ကချမ်းမထားပါဘူးအခုသူတို့ရဲ့ကျွန်တော်ကဘာလဲကျွဲလို့ပြီးပြီးတဲ့နေရာကြီးအင်ဂျီစာတို့ကိုလိုက်ဖို့ဆိုပြီးတော့ကျွန်တော်ပြောထားတာဖြစ်ပါတယ်
လက်လုံးမှာအချို့တိုင်းရင်းသားလက်နက်ကိုင်တွေမှာအဖွဲ့တွင်ခွဲထွက်မှုတွေရှိနေတဲ့အပေါ်နိုင်ငံရေးပါတီအချို့ကမေးခွန်းထုတ်ခဲ့ပါတယ်။ဒီလိုခွဲထွက်သူတွေရဲ့အနာဂတ်အပေါ်ဦးအောင်မင်းကအခုလိုဖြေကြားခဲ့ပါတယ်။
ကျွန်တော်တို့ဒီပြည်ပြည်မှာတရင်ပြည်နယ်မှာဖြစ်နေတဲ့ပေါ်ဆက်ပြဿနာဒါလည်းရှိပါတယ်။အဲ့တော့ကျွန်တော်လည်းတန်တဲ့ကျွန်တော်အကြည့်ထားပါတယ်။အဲ့တော့တိတ်တော့ကျွန်တော်ပြောလို့ဒီကောင်းရတူတော့ပဲပြောပါမယ်။ဘူကျော်တက်ဘူကျော်ပြီကျွန်တော်လုံလုံနဲ့ညာမှာဈာထားပါတယ်။အချင်းချင်းကောင်းလို့ရှိရင်ဒီနေရာမှာပါလာမှာဖြစ်ပါတယ်။ဘူဆောင်းတော့ဘယ်ရောက်နေမှမသိဘူးကွာ။သူတို့နဲ့ကျွန်တော်ပြင်ပါတယ်ဒီပုံလေးဖြစ်ပါတယ်သူတို့ချမ်းသာပါဘူးပေါ်တော့ပေါ်ကြည့်လဲကျွန်တော်ရှင်းသွားတော့ရှင်းသားတော့ဖြစ်ကြောင်းကျွန်တော်တင်ပြပါမယ်
လက်ရှိမှာတနိုင်ငံလုံးပြစ်ခတ်ရစဲရေးလက်မှတ်ထိုးနိုင်ဖို့အတွက်စက်တင်ဘာ24ရက်နေ့26ရက်နေ့ထိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းရင်းသားညီလာခံတစ်ခုကိုကျင်းပပြီးဆွေးနွေးသွားမှာဖြစ်ပါတယ်။အစိုးရဘက်ကတော့လာမယ့်အောက်တိုဘာပထမပတ်မှာလက်မှတ်ထိုးနိုင်မယ်လို့မျှော်လင့်လျက်ရှိပါတယ်။
မမေခပြပြသွားတာပါရှင်အခုတော့2015အထွေထွေရွေးကောက်ပွဲအတွက်ဒုတိယအကြိမ်ထုတ်ပြန်လိုက်တဲ့မဲစီးရင်တွေကိုဒီကနေ့စက်တင်ဘာလ14ရက်နေ့ကနေစပြီးတော့ရက်ကွက်ကြေးရမတွေမှာရှိရရွေးကောက်ပွဲကော်မရှင်ရုံးတွေနဲ့ဓမ္မရုံးတွေမှာနှစ်ပတ်သာကျင်းပသွားမှာဖြစ်ပါတယ်အသက်18နှစ်ပြည့်သူတိုင်းမဲပေးနိုင်အောင်အခုနောက်ဆုံးထုတ်ပြန်လိုက်တဲ့မဲစီးရင်ကိုတွားရောက်ကြည့်ရှုကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကတိုက်တွန်းနေပါတယ်ကိုထက်အောင်ကပြောပြမှာပါရှင
်ဟုတ်ကဲ့ပါနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံရွေးကောက်ပွဲမှာမဲပေးနိုင်မှုအတွက်ဒုတိယအကြိမ်မဲစင်းတွေကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်ပါတယ်ဒီကနေ့ကစပြီးစက်တင်ဘာ29ရက်နေ့အထိရက်သက်တပတ်နှစ်ပတ်ကြာအောင်ရက်ကွက်ကြီးရအုပ်စုကော်မရှင်ရုံးနေနဲ့ဓမ္မယုံတို့မှကြေညာထားတာပါနောက်ဆုံးအကြိမ်ထုတ်ပြန်တဲ့မဲစင်းဖြစ်တာကြောင့်လူအတော်များများစိတ်ဝင်စားလာရောက်ကြည့်ရှုနေကြပါတယ
်ဟုတ်ကဲ့မဲစင်းကတော့ကျွန်တော်ပါတယ်ပေါ့ကျွန်တော်တို့မိသားစုအကောင်လုံးတော့ပါတယ်အဲ့မဲ့ချိုးပါကြတော့ပါပေမဲ့နေရာပြောင်းနေတာရှိတော့ဒီကောင်စင်းနေနေရတော့ဒီမှာမဲစင်းမပါအောင်အဲ့ဒါကြောင့်ကျွန်တော်ပြန်လာကြည့်ပြီးမဲစင်းပြန်ဖြည့်ရတော့ဟုတ်လ
ားမဲစင်းဘာကြောင့်ပြန်လာကြည့်ပြတာလဲ
ဗျာကျွန်တော်မဲထည့်ကျွန်တော်ပေါ့ကျွန်တော်နိုင်ငံအတွက်အကောင်းမှုအတွက်လုပ်ပေးမဲ့လူတယောက်ကိုကျွန်တော်တို့ကဖြစ်စေချင်တဲ့ဆန္ဒကျွန်တော်နိုင်ငံတိုးတက်စေချင်တဲ့ဆန္ဒနဲ့ကျွန်တော်မဲလာထည့်ရပါတော့ဟုတ်ကဲ့
မာဒီမဲစင်းကိုလာကြည့်တယ်ဆိုတာအမားတို့နာမည်ပါလားမပါလားလာကြည့်ရလေအားကြောင့်နာမည်ပိုင်လဲကြိုပြီးတော့ပြောအောင်ဆိုတော့လာကြည့်ရ
မဲစင်းကိုလာရောက်ကြည့်ရှုသူတွေဖြစ်ကြတဲ့ကိုသွန်ဟိန်းနဲ့မကြည်သေးဝင်တို့ပြောဆိုသွားခဲ့တာပါမဲစင်းကိုလာရောက်ကြည့်ရှုသူအများစုဟာလူလက်ပိုင်းနေတဲ့လူကြီးပိုင်းတွေပဲဖြစ်ကြပါတယ်။လာမယ့်ရွေးကောက်ပွဲမှာပထမဆုံးမဲပေးကြရမယ့်လူငယ်အများစုကတော့ဒီမဲစင်းကိုစိတ်ဝင်စားမှုမရှိကြပါဘူး။အလုတ်တွေနဲ့ပြန်များနေတာကြောင့်အရင်တစ်ခေါက်အချိန်မကန်မဲစင်းကိုသွားရောက်မကြည့်ခဲ့သလိုဒီတစ်ခေါက်မှလည်းမကြည့်ရသေးဘူးလို့လူငယ်တယောက်ဖြစ်သူကိုမျိုးကိုကိုကဖွင့်ဟပါဗျ။အဲ
ကျွန်တော်မကြည့်ဘူးခင်ဗျာ
။ဘာကြောင့်များမကြည့်ဖြစ်တာပါလဲခင်ဗျာ။
အဲဘာဖြစ်လို့လဲဆိုတော့ကျွန်တော်အလုံးမအားရလဲပါရပြပြီးတော့ကျွန်တော်စိတ်လည်းစိတ်ဝင်စားလို့လည်းပါရခဏ
ပြီးခဲ့တဲ့ဂျွန်လာကုံပိုင်းလောက်ကပထမဆုံးထုတ်ပြန်တဲ့အခြေခံမဲစင်မှာလမ်းလိုက်ကြီးညာထားခဲ့ပေမဲ့လည်းအခုတစ်ခါမှာတော့အိမ်နံပါတ်အလိုက်ကက်ထားတာကြောင့်ရှာဖွေရတာအခက်အခဲဖြစ်တယ်လို့မြေနီကုန်းတောင်ရွက်ကကော်မရှင်အဖွဲ့ကွဲဥက္ကဋ္ဌဦးကန်ညွန့်ကဘူယိုအေကိုပြောပါတယ
်မဲစင်ရင်းတွေကိုပထမတစ်ခေါက်တုန်းကကျွန်တော်တို့ကလမ်းအလိုက်မိသားစုစင်းရင်းကိုကျွန်တော်ကရေးဖို့ဟိုကြီးညာထားပြီးတော့ဒီတစ်ခေါက်မှာကတော့အိမ်နံပါတ်အစင်လိုက်ထားတဲ့အတွက်ကြောင့်မလို့ဒီအိမ်နံပါတ်1ဆိုလို့ရှိရင်1မှာရှိတော့လမ်း16လမ်းကလူတွေအကုန်လုံးပါအဲ့တော့အဲ့ဒီခါလေးတစ်ခုထူးကြပါပဲအမှ1ဆိုလို့ရှိရင်1ကြီးပဲ2ဆိုရင်2ကြီးပဲ3ဆိုရင်လည်း3ကြီးပဲလာတယ်အဲ့တော့အဲ့ဒီ3နေမှာ1ထဲမှာဆိုလို့ရှိရင်လမ်းတစ်မြေလမ်းပေါင်းစုံပါလာတယ်2ထဲမှာဆိုရင်လမ်းပေါင်းစုံပါတယ်အဲ့ဒီခါလေးတစ်ချက်ထူးခြားမှုဖြစ်ပြီးတော့ရှာဖွေရတဲ့နေရာမှာမဲစင်းလာကြည့်နေတယ်မှာအဲ့ဒါလေးနည်းနည်းတစ်ခုအခက်အခဲဖြစ်ပါတယ
်အခြေခံမဲစင်းမှာအမှားရုံအတော်လေးများခဲ့တာကြောင့်ပြည်သူတော်တော်များများကဝေဖန်ခဲ့ကြပြီးတဲ့နောက်မှာပဲဒုတိယအကြိမ်မဲစင်းကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနှစ်လကျော်ကြာအချိန်ယူပြင်ဆင်ပြီးဒီကနေ့မှထုတ်ပြန်လိုက်တာပါဒါပေမဲ့ဒီတစ်ခေါက်ထုတ်ပြန်တဲ့မဲစင်းမှာလည်းအမှားရုံအနည်းငယ်ရှိနေစေဖြစ်တယ်လို့မဲစင်းလာရောက်ကြည့်ရှုသူမပေပီမောင်ကဆိုပါတယ
်အကြည့်တော့မှမပါဘူးလေအဲ့လေဟိုဖြည့်စုတဲ့ထဲမှာကြည့်ဆိုတော့လည်းနောက်တိုးတွေမှာလည်းအမှမပါမပါတော့အဲ့ဒါနဲ့ပုံစံ၃နဲ့ဖြည့်ဆိုတော့ပုံစံ၃ဆောင်ရတော့အမှကိုပြီးပါတယ်အဲ့နောက်ရက်ကျတော့အမှလည်းလာကြည့်တာနောက်ကြတယ်လေလာကြည့်ရနောက်ကြတော့ပုံစံ၃ဖြည့်ပြီးတော့မှလာတော့ခါကြမဲစင်းပိတ်သွားတယ်အခုတစ်ခေါက်ပါလာလို့နောက်တစ်ခေါက်လာကြည့်တာတစ်ခေါက်လည်းမပါတော့အဲ့ဒါထပ်ဖြည့်ရမယ်
မဲစင်းမိုင်းယွန်းသူတွေကိုတက်ဆိုင်ရာကော်မရှင်ရုံးခွဲတွေမှာစက်တင်ဘာလ29ရက်နေ့နောက်ဆုံးထားပြီးတော့ပြင်ဆင်ကြရမှာဖြစ်ပါတယ် ဒီတစ်ခေါက်မဲစင်းမှာနာမည်စင်းမပါဝင်မှုဆိုရင်ပုံစံ၃နဲ့လျှောက်ထားကြရမှာဖြစ်ပြီးတော့တည်ဆုံတဲ့သူတွေအပါဝင်မပါဝင်တဲ့သူတွေပါဝင်နေမယ်ဆိုရင်တော့ပုံစံ၄နဲ့ဖြစ်စေအချက်လက်တွေမှားယွင်းနေမယ်ဆိုရင်ပုံစံ၄ကကင်နဲ့ပြန်လည်လျှောက်ထားရမှာဖြစ်ပါတယ်နောက်ဆုံးထုတ်ပြန်တဲ့မဲစင်းဖြစ်တာကြောင့်အသက်18နှစ်ပြည့်ပြီးတဲ့သူတိုင်းလာမယ့်ရွေးကောက်ပွဲမှာမဲပေးနိုင်အောင်မဲစင်းတော်ရောက်ကြည့်ရှုကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကတိုက်တွန်းနေကြပါတယ်ခင်ဗျာ
ဒီရီမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်
ပြည်ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့နောက်သတင်းတစ်ပုဒ်အနေနဲ့သောရရှင်တွေနားဆင်ရမှာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့သူရဲ့ NLD လွတ်တော်ကိုယ်စားလှယ်လောင်းတွေကိုမီဒီယာနဲ့သုံးပတ်စကားပြောခွင့်ပိတ်ပင်တယ်ဆိုတဲ့သတင်းဟာမမှန်ကန်ပါဘူးလို့ပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းမြင့်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကျွန်တော်တို့ပြောမှကြဘ ᱹ လို့ကအဲ့ဒါဘ ᱹ လို့ဘာမှမပြောရဘူးဆိုတာကကျွန်တော်တို့ပြိတင်ထားခြင်းမရှိဘူးသူကသူကဘ ᱹ လို့လိုချင်တာအိဗယ်ကောက်ပြီးဖြန့်နေတာကြဒါတော့ကျွန်တော်ပြတ်တာလိုက်ဟောဗျာသူတို့ message ရှိုံးနဲ့ကိစ္စတွေသူတို့ကလုံးလုံးဆောင်တဲ့ကိစ္စတွေဒါကတော့မေးရင်ပြောရဆိုရမှာပဲကျွန်တော်တို့ဘာမှမပြောရဘူးဆိုတော့ပြောရတာပတ်မှတ်တာမရှိဘူးကျွန်တော်တို့မပြောရဘူးပြောတဲ့အားကကြဥပမာဆိုရင်ဒီပါတီရဲ့မူဝါဒတွေနဲ့ပတ်သက်လို့ဟုတ်လားအဖွဲ့ချုပ်နိုင်ကနဲ့အဖွဲ့ချုပ်ကပဲပြောမယ်ဒါမျိုးသတ်မှတ်တယ်။ဘာလို့ပါတီရဲ့မူဝါဒတွေနဲ့ပတ်သက်ပြီးသူနဲ့လည်းလို့မေးရင်ကျွန်တော်တို့ကဒီရုပ်ောက်ဘုတ်ချိန်စားကဏ္ဍဒီနေ့မှတွေ့ရတယ်ဒီနေ့မှတွေ့ရတယ်ရုပ်ောက်ဘုတ်ချိန်စားကဏ္ဍရုပ်ောက်ချိန်စားကဏ္ဍမတွေ့သေးဘူးလားသူကသူဒီဒီကိုယ်တော်လောင်းနေရဟလာပြောချင်တာပြောမယ်သူတို့စိတ်ထဲရှိတာသူတို့ရေးမယ်သူတို့ရဲ့ဟိုထဲမှာလက်ဆွဲချိုးရင်းမှာဟလာရေးမယ်ပြောမယ်ဆိုလို့ရှိရင်အာပါတီမူဝါဒလို့ဒီလိုလူထင်မှလို့မရှိဘူးလေ။ဘာလို့ပါတီမူဝါဒလို့ပြောပဲနဲ့ဒီကုပ်လုံးလည်းမရှိသေးဘူးလေ။ဒါကြောင့်မလို့ပါတီမူဝါဒတွေနဲ့ပတ်သက်လို့ရှိရင်အဖွဲ့ချုပ်နိုင်ငံနဲ့အဖွဲ့ချုပ်ဥက္ကဋ္ဌပဲပြောမယ်လို့ကျွန်တော်တို့ဆက်သွက်တာ။ထို့တူပဲဒီလိုပဲကျွန်တော်တို့ဒီဥက္ကဋ္ဌရဲ့ခီးစဉ်ပေါ့ဗျာ။ဥက္ကဋ္ဌရဲ့ခီးစဉ်နဲ့ပတ်သက်လို့ဟာလားဦးရင်းနဲ့ပြောမယ်ဆိုတာကဒီဥက္ကဋ္ဌရဲ့ခီးစဉ်ဟာဒီလူတို့ရှိတယ်ဗျာ။မပေါ်လာတော့လိုအပ်ကံကကျွန်တော်တို့မှမမြင်ရှိတယ်အဲဒါကကျွန်တော်တို့ဒီကျွန်တော်တို့ဟောမနာကိုကျွန်တော်အထူးကြိုက်နည်းနည်းလေးတော့အပေါ်မဲ့မခံနိုင်ဘူးကြအဲခါကျတော့အဲ့ဒါတော့ဟိုကျွန်တော်တို့တရားကပူတောင်းမရှိဘူးလုံလုံရေးအစီအစဉ်ပြတာမပြီးဘူးဟောမနာမဲ့ရလည်းမတူသူတို့ကင်နာရင်းနဲ့သူတို့ရှောက်ပြီးတော့ဟိုပြောတာရှိတယ်သူကလည်းကိုယ်စီလာခြင်းနဲ့ဆောင်းနဲ့ဘယ်တော့လာတယ်ဘယ်တော့လာတယ်ရှောက်ပြီးတော့ပြောလိုက်တာရှိတယ်အဲ့လိုပြောတဲ့ခါကျတော့တကယ်ကိုကဟုတ်လားဥက္ကဋ္ဌဘာမှမရှိသေးမရှိပါဘူးသူကတော့သူကမယ်လုံးပြီးပြောမှာပေါ့ဗျာအဥက္ကဋ္ဌလာဟောတော့ပါဗျာသူကကျွန်တော်တို့ဒါဥက္ကဋ္ဌစကားမပြူလာမယ်ပြုံးမလာဘူးပြောမခံနိုင်ဘူးဗျာကျွန်တော
်က
ဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်တို့ကဒီကိုစည်းစင်ပတ်သက်လို့လည်းဥည်ရင်လည်းပြောမယ်လို့တော့ကျွန်တော်တို့ကပတ်မှားလာတယ
်ဟုတ်ကဲ့ရှင
့်လေဒီကိုဆိုတာကိုယ်စလုံးနဲ့ပတ်သက်လို့ဟာဟိုပတ်မှတ်တယ်မှာဗျာသူတို့ကဟိုဥတချို့ကိုယ်စလုံးနေရာတချို့ကအထွတ်အထိပ်နဲ့မရှိတဲ့ကိုယ်စလုံးတွေပါတယ်အသက်ဆက်ဆက်တွေလည်းပါတယ်တချို့ကလည်းဥပေမတည်ဆိုတော့သူတို့ဒီပတ်လက်တွေမှာကြာရေးချင်တာရေးမယ်ရေးချင်တဲ့ရေးတဲ့ခါကျတော့ဥပဒေနဲ့ညီလုံးကြီးကမှအပယ်ချက်မခံနိုင်ဘူးကတော့ကိုယ်စလုံးနေတဲ့ပတ်သက်လို့ကျွန်တော်ကပြောရှိတယ်လူဆိုပြီးကျွန်တော်အဲ့လိုပတ်မှတ်တာကဒီလိုလေဒီဟိုမက်ဆာနယ်မှာရှိလို့နာမက်ဆာကသူတို့လုံးဆောင်နေတယ်ဘာမှကန့်မှန်းတာမရှိဘူးကြာ
ဟုတ်ကဲ့ရှင်ကျမတို့ကတော့ဒီအခုဒီဒေါက်တာခင်စီသူပြောတာကိုကိုးကားပြီးတော့မီဒီယာတွေကတော့တင်တာပေါ့နော်ဒီအဖွဲ့ချုပ်ကသုံးပတ်တည်းတည်းအဲမီဒီယာတွေကိုစကားမပြောဖို့ကန့်တတ်တယ်ဆိုပြီးရေးနေကြပါလေရှင်ဆရာအဲ့ဒါရောဟုတ်ပါလားအဲ့ဒါကအဲ့ဒါက
အတွက်ကြည့်ကြည့်အဲဒေါက်တာခင်စီသူပြောရဲဆိုတော့ကျွန်တော်ပြောတာလည်းအခုဒီကပေါ့ပါပြီးတော့ဦးကနာတော့မှဒေါက်တာခင်စီသူပြောလို့ဆိုတော့ကျွန်တော်သိတယ်ဆရာကြီးနဲ့ဒေါက်တာခင်စီပြောတော့ကျွန်တော်သိတယ်ဟုတ်ကဲ့ဟောကျွန်တော်ဒီမှာဘလူးမသိဘူးလားမီဒီယာလည်းမသိဘူးကျွန်တော်စီးစီးရလို့ဘလူးမသိဘူးဒါလည်းလည်းမကူချင်ရတယ်လည်းမကူဘူး။အဲ့ဒါမျိုးပေါ့ဗျာ။အတွက်ကြည့်ပေါ့။ကျွန်တော်တို့လောက်ရတာဘလော့ခက်လဲဆိုတာက
ကျွန်တော်ပြောမှာကြာဘရူကအဲ့ဒါဘရူဘာမှမပြောပါဘူးဆိုတာကနောက်နောက်ဝင်မြန်ကိုဆက်သွဲမေးမြန်းခဲ့တာကိုနားဆင်ခဲ့ရပါတစ်ဆက်ထဲမှာပဲ NLD ဥက္ကဋ္ဌတော်အောင်ဆန်းစုကြည်ရဲ့တိုင်းနာဒေသမဲဆွယ်စည်းရုံးရဲ့ခီးစဉ်အမြင်ကိုနားဆင်ရမှာပါနှစ်ထောင်15ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့ကာလထဲမှာပဲတိုင်းနာတွေကိုစည်းရုံးရဲ့စင်ဖို့တိုင်းနာနယ်မြေတွေစီကိုမဲဆွယ်စည် Yabu, Sanya Bimelo, and L D Yuego Buegadi Sagago do on Sansuja Pioja Kerebo, Dianari Yet Mingo, Satu Mimian Tai Masu Mongatin Biapi Mabashin.
Hobare, Natang Sanga, Yuka Buego, Bawin Wiao Shimia in Jame, Nanga Yepadi Nine, Begin as of Demala, She and Nigan in Salu, Dea Win Meswe, Siong Yeri Satin in Pipare, Dilo Chinima, Gozalela, Yedra, and Yazon and Wiao Shimia Moshi, a Daikan Badi, Gipede, Muda Democracy, a Puejo, and Andy Badi in Nine, Dying the Dari Sigule, that I saw the Lu Meswe, Siong Yakis in the 20 Vare. ကရပီနဲ့ခီးစဉ်အပီမှာတော့စကိုင်းတိုင်းခီးစဉ်အပါဝင်ကချင်ပြည်နယ်ရခိုင်ပြည်နယ်စတဲ့တိုင်းရင်းသားနယ်မြေတွေကိုတွားရောက်ဖို့စီစဉ်ထားပါတယ်လို့အဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အတွက်နယ်မြေခီးစဉ်စီစဉ်သူဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကပြောပါတယ်။အဲနောက်ပါတယ်မှာတော့ရမဲတဲ့နေပြီးတော့သွားမယ်။အဲ့ဒါပြီးတော့မှစကိုင်းတိုင်းသွားမှာ။စကိုင်းတိုင်းကဒ ကျွန်တော်အနေဒီအနေနဲ့အကောင်လို့သွားပြီးအပေးမှာမကြသေးရင်သတင်းပတ်တွေတုန်းကနေစလို့ပအိုးကိုပိုင်အုပ်ချုပ်ခွင့်ဒေသကယားပြည်နယ်စတဲ့တိုင်းရင်းဒေသတွေကိုရွေးကောက်ပွဲအသိပညာပေးရင်လည်းပါတီစီအိုရဲ့ခီးစဉ်တွေတွားနေတဲ့အခြေအနေကဒေါအောင်ဆန်းစုကြည်အနေနဲ့ဒေသခံတိုင်းရင်းသားတွေနဲ့တွေ့ဆုံတဲ့အချိန်တိုင်းမှာတိုင်းရင်းသားဒေသတွေမှာဘာကြောင့်အနန္ဒီကဝင်ရောက်ရှင်ပြန်ရပါသလဲဆို နေပါတယ်ဒီအပေါ်မှာဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံရေးပါတီတိုင်းလွတ်လပ်စွာမဲဆွယ်စည်းရုံးဝင်ရှိပါတယ်လို့ကချင်ပြည်နယ်အတွင်းကကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာမနန်ဒူးဂျာကပြောပါတယ
်ဒီမိုကရေစီအကျဉ်းစင်လာရတာလည်းသူတို့လုပ်တာဖြစ်မှာပေါ့ဘာပဲဖြစ်ဖြစ်ကျွန်တော်ကတော့ဒါပြည်နယ်သူပြည်နယ်သားများဒေသခံသူတွေကတော့ဒေသခံပါတီတွေကိုပို့ပြီးတော့မှအလေးထားအပေးကြပါလေဒါကြောင့်မလို့ဒါသူကတော့လာတော့လာမှာပေါ့လေဒါပေမဲ့သူတို့တိပင်းဖြစ်ရောက်မှုရှိမယ်တော့မထင်ပါဘူးရနော
်ဒါပေမဲ့တိုင်းရင်းဒေသခံပြည်သူတွေအနေနဲ့သူတို့ရဲ့အကျိုးကိုအမှန်တကယ်သိပိုးနိုင်တဲ့ပါတီလူပုတ်ကိုအဖွဲ့အစည်းကဘသူတွေဖြစ်နိုင်တယ်ဆိုတာအတွေ့အကြုံနဲ့ရှင်းပြီးစဉ်းစားဆုံးဖြတ်နိုင်ပါတယ်လို့လည်းဒေါက်တာမနန်တူးဂျာကပြောပါတယ
်ပြည်သူလူထုအနေနဲ့ကတော့ဒေသအချို့ဒေသရဲ့အခြေအနေကိုပိုပြီးကသိရှိလာတော့ဒေသပါတီတွေပါဒေသရဲ့ပြည်သူပြောင်းလဲရဲ့အတွက်ကိုရောမှလက်တွေ့ကျကျလုပ်ပေးနိုင်ပါလေဒေသပါတီတွေဖြစ်တဲ့အတွက်ကြောင့်အဲဒီအပြောင်းလဲကိုတကယ်အမှန်တကယ်လူကျင်တဲ့ solution တော့ဒေသပါတီတွေကိုတာဝန်ပေးကြရမှာပါဒေသပါတီထောက်ခံအားပေးရမှာဖြစ်တယ်ဒီလာမယ့်ရုပ်ောက်ပွဲမှာဘယ်သူကလိုပဲလာပဲပြောပြောအဲဒီဒေသခံပါတီတွေကိုဝိုင်းဝန်းပေးမဲထည့်ကြဖို့ပြည်သူတွေကတော့မှာကြခြင်းပါတယ
်ဒေါန်ဆန်းစုကြည်အနေနဲ့ကတော့လာမယ့်စက်တင်ဘာလနောက်ဆုံးပတ်မှာသခိုင်းတိုင်းဟုံမလင်းခန်းနီးစတဲ့မြို့တွေကိုသွားဖို့ပြင်ဆင်ထားတယ်လို့အောက်တိုဘာလထဲမှာတော့ကချင်ပြည်နယ်မိုးကောင်းဝိုင်းမော်မြစ်ကြီးနားဗမော်စတဲ့မြို့နယ်တွေကိုသွားရောက်ဖို့ရှိပြီးရခိုင်ပြည်နယ်ကိုလည်းခရီးဆက်ဖို့ရှိနေတယ်လို့သိရပါတယ်ရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA American တန်ရဲ့သတင်းလာနေညဘက်ဆက်လက်ထုတ်လွှင့်တဲ့အစီအစဉ်ကိုတော့ line 2 meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါရရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line 2 meter 24 32နဲ့40တို့မှာနာဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အညာချမ်းမာတရရှိများရှင် VOA မြန်မာပိုင်းအစီအစဉ်တင်ဆက်လာနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်ကိုတော့ line meter 24 25 32နဲ့53တို့အပြင် line meter 190တို့ကပါတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သူယုံကြည်မှအစီအစဉ်မှာတော့
မြန်မာပြည်သူပြည်သားတွေဟာသူရဲကောင်းမလို့အပ်တော့တဲ့နိုင်ငံဖြစ်လာဖို့ကြိုးစားရမယ်ဆိုတာပါပဲကျွန်တော်နိုင်ငံဟာခက်ဆက်ဆက်ကျွံဖြစ်လာတဲ့နိုင်ငံပါကိုလိုနီခေတ္တကကြတော့သူတို့ဘာရဲ့ကျွံနောက်တော့ကျွန်တော်တို့စစ်ကျွံဘဝရောက်ကြရတယ
်ကိုကောင်းချက်ပြောပြသွားတာကိုသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာပါဒါအပြင်စီးပွားရေးအစီအစဉ်ဘလော့ဂါတွေပြောသမျှနဲ့တက်တန့်အောင်တည်င်းလို့အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍအစီအစဉ်ကိုအရင်ဦးဆုံးနားဆင်ရအောင်ပါမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရည်ကြီးမှုတွေထဲမှာစပါးအတိတ်ကစိုက်ပျိုးတဲ့ဒေတာတွေပါပါသွားတဲ့အတွက်မြန်မာနိုင်ငံကပြည်ပကိုဆန်တင်ဖို့နှုံထိခိုက်နိုင်တယ်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်တောင်တူလေသမားတွေရဲ့တဦးချင်းဝင်ငွေတင်တာမကပဲတိုင်းပြည်စီးပွားရေးတစ်ခုလုံးကိုပါထိခိုက်နိုင်တယ်လို့ဆိုပါတယ်။ရည်ကြီးမှုရဲ့နောက်ဆက်တွဲလဲရာစိုက်ပျိုးရေးကဏ္ဍပြန်လည်ထူထောင်ရေးဆိုင်တဲ့ကိစ္စတွေကိုမြန်မာနိုင်ငံဆန်စပါးအသင်းချုပ်ဒူဥက္ကဋ္ဌဒေါက်တာဆိုးထွန်းနဲ့ဆက်တွဲမေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းသစ်အဖြစ်ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
မနက်ငယ်ရဲ့စီးပွားရေးကိုတော်တော်လေးဒီစံစဘာပြပတင်ဖို့မှုကအဝအခေယာကြတဲ့နေရာမှာရှိနေတော့ဆရာဒီဟာကဘလောက်ထိများမြမစီးပွားရေးတခုလုံးမှဟိုရခိုင်တို့အဖြစ်ပဲဘလောက်များကြီးမားပါသလဲကျွန်တော်တို့ဒီစံတင်ဖို့မှုက
ကျွန်တော်ကတော့ဒီဟာပေါ့နေရာထက်ကုန်ပေါ့အပီ project တွေအနေနဲ့ကတော့စံစဘာတို့ဂျန်နဲ့ဒီပြောင်းလို့နောက်တစ်ခါကျွန်တော်ဘာပြောမလဲဆိုရင်ပေးတို့ပေါ့နော်အဲဒါတွေအကုန်လုံးပေါ့ကျွန်တော်တို့ပြောမယ်ဆိုရင်တော့ဒီလေယာဆက်ရေးကဏ္ဍရဲ့ GDP ရဲ့30%လုံးကြီးပါဒီလေယာဆက်ကြီးထွက်ပေါ်ကနေပြီးရောကျတာဖြစ်တာပေါ့နော်အဲ့တော့ခုနကအခုအဓိကအထိကဲ့သို့ရတယ်ခုနကလေယာဆက်ကြီးဆိုတာစပားနဲ့အခြားလေယာထွက်ပေါ်မစည်းအထိကဲ့လည်းဆိုတော့ကျွန်တော်တို့ကဒီ impact တော့ကျွန်တော်တို့ကြီးမားတဲ့ impact တခုဖြစ်လာတာပေါ့နော်ဒါ GDP ရဲ့ impact ဖြစ်တယ်လို့ပဲဒီရက်ပို့ဆိုတာကျွန်တော်တို့ရဲ့ဒူးချင်းဝင်ငွေပေါ့နော်မိသားစုတိုင်းဝင်ငွေအထိကဲ့မှုတို့ရဲ့စီးပွားရေးသူမူရေးပညာရေးကျန်းမာရေးထိခိုက်မှုဟာကြီးမားတဲ့နေထိုင်မှုရှိပါတယ်။လောလောဆယ်ကျွန်တော်တို့အနေနဲ့ဒါ export အနေနဲ့ပြန်ကြည့်မယ်ဆိုတော့မှဒီဒီနေ့ပေါ့နော်ဘယ်နိုင်နေ့အတွင်းမှာတော့မှကျွန်တော်တို့မနေ့ကနေ့ရှင်အမေရိကန်ဒေါ်လာတန်း100ကျော်300နီးပါးလောက်ကျွန်တော်တို့ကလက်ရှိရော့ဟိုတိုင်းဂလာတူနိုင်ရှင်ကြီးရရော့နေနေတွေ့တာပေါ့နော်။အဲတော့ဒီတိုင်းမီရဲ့ GDP ရောမှလည်းထိခိုက်နိုင်တယ်ခုနကဒီ trade imbalance ပြတဲ့ဟာလည်းထိခိုက်မယ်ဒီဘက်မှာလည်းတောင်ဝန်လမ်းပါးရဲ့ဒူးချင်းဝင်ငွေထိခိုက်မယ်တော့ကျွန်တော်တို့စိုးရသွားနေတယ်ခုနကတိတိကျဖွံ့ဖြိုးရေးနဲ့ဆင်းရဲမှုတွေကိုမပြောင်းရည်ပေါ့နော်ဒါလည်းသွားပြီးထိခိုက်တဲ့နေထိုင်မှုရှိပါတယ်အဲတော့ပြန်နေထူထောင်ရေးလုပ်တဲ့နေရာမှာတော့ဒါလက်ရှိနေထိုင်မှာကျွန်တော်တို့ဂျန်ရင်ဂျန်ရဲ့ဖွဲ့စည်းရေးတွက်ချက်ထားတဲ့အထက်မှာတော့ကျွန်တော်ကဇယားဆိုင်ကူကြီးခုနဆန်တော်ဆိုင်ကူကြီးပြန်နေထူထောင်ဖို့နေလုံးမီလီယံဒေါ်လာတန်း80လောက်ကျွန်တော်ကပုံကြမယ်လို့ဖန်မှန်တာရှိတယ်ပေါ့နော်အဲဒီတော့ဒေါ်လာအေဂျင်စီလူလာတော့ဒါဟိုဒေါ်လာ30ကျော်တော့ကျွန်တော်ရရှိနေပြီပေါ့နော
်ဆရာတို့အခုဒီဟိုမြန်မာနိုင်ငံတောင်းမှာရေကြီးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံစံကုန်သွယ်ကြီးများအတင်းအနေနဲ့ဒီနှစ်မိုးစပါထွက်တဲ့အထွက်နှုန်းကိုဘယ်လောက်ထိများခံမှန်းထားပါလဲဆရာဟိုအရင်အခါတိုင်းနဲ့တော့ရော့မယ်ဆိုတော့သိတာတလောက်ရှိတယ်ပေါ့နော်ဆရာတို့ဘယ်လိုအချက်လက်တွေရထားပါလဲ
ဟောပေါ့ကျွန်တော်တို့ကဒီလက်ရှိဒီထုတ်ပြန်ထားတဲ့စင်စရာတွေရပါပေါ့နော်ရည်ကြီးနှမျိုးမှုကကျွန်တော်တို့ကအသက်တမ်းမှ၄တန်းကျော်ရှိရယ်လေကပေါ့နော်အဲ့ဒီမှာမှကျွန်တော်တို့ကလုံးဝထိခိုက်ပျက်စီးသွားတာတော့ အေကရှိတဲ့ညောရှိတာဗောနော်အေကရှိတဲ့ညောမှာကကျွန်တော်၄သိန်းညောလောက်ပြန်ဆိုင်နေတယ်၄သိန်းညောလေးသိန်းနီးပါးအလုံးကပြန်မဆိုင်နိုင်ဘူးဗောနော်ဒါသိန်းရရရေရေကိုပြရတာဗောနော်ကျွန်တော်ကတနေ့လုံးစံစပားကျွန်တော်စိုက်တဲ့ဟာတော့စုစုပေါင်းကျွန်တော်ကမိုးစပားအစံ၅သိန်းညောစချောက်သိန်းလူစပားသုံးသိန်းစကူးသိန်းတော့ကျွန်တော်ကစိုက်တာဗောနော်အဲ့ဒီကနေပြီးတော့စံထွက်တဲ့ပေါ့စံယူထွက်တဲ့ဟာကျွန်တော် တော့ပြည့်စည်တာဒါ၄သိန်းဆိုရင်အပြန်မြင်ရတော့ကျွန်တော်တို့ကရခိုင်နှုန်းပြန်တွက်မယ်ဆိုရင်အနည်းဆုံးကျွန်တော်တို့ကဟွာလောက်2.5တောင်ကျွန်တော်တို့ကရှိတာပေါ့နော်အင်းကျွန်တော်က500ကျော်ရှိရဆိုတော့ကျွန်တော်ကခုနစံတန်းချိန်14သိန်းမှာပြန်တွက်ရင်တော့လေအနည်းဆုံးတန်းချိန်3သိန်းခွဲ4သိန်းလောက်ကျွန်တော်တို့ကရောစေရော့သွားတယ်ထွက်ရော့သွားတယ်ဆိုတဲ့သဘောတော့ကျွန်တော်တို့ကရှိပါတယ်
ထိုလေသမားတွေညီကြတာကြားနေလို့ပါသူကသူတို့လေတွေပြတ်သွားတယ်ပြန်လဲစိုက်ပြို့ဖို့အတွက်သူတို့အရင်နေမရှိဘူးပေါ့နော်အ ਨੇ ဆုံးအဆင့်မျိုးစဘာတော့သူတို့မှမကြံတော့ဘူးဆိုတဲ့ပုံစံပါဆိုတော့သူတို့ကဒီနေ့ထွက်လာတဲ့စဘာဟိုဆရာလည်းသိတဲ့အတိုင်းပဲဆရာတို့ကပို့တိမှာပါဒီနေ့ထွက်လာတဲ့စဘာရတဲ့ငွေနဲ့တခါမျိုးစဘာနောက်နေ့အတွက်ပြန်စုအဲ့လိုမျိုးလဲပတ်နေကြရတာဆိုတော့ဟိုစောစောဆရာပြောသလိုအချိန်မီဟိုဟိုပညာရှင်တွေကလည်းပြောပါတယ်အခုဒါရေကြီးသွားတဲ့ဥစ္စာနည်းနည်းစောတော့ဟိုဟာပေါ့သူတို့ပြန်ဆိုင်ဖို့အချိန်တော့နည်းနည်းရှိသေးတယ
်အလင်းမီ
လုံနိုင်ရင်တော့ရပါတယ်လို့သူတို့ကပြောတော့ဆိုတော့ဆရာတို့အနေနဲ့ကလယ်သမားတွေကိုအချိန်မီပြန်ဆန့်နေအောင်မျိုးစဘာတွေပြန်ပြီးတော့ထောက်ပံ့ပေးတာရှိသလားကူညီပေးတာရှိသလားဗျအ
ဲသူကတော့စွားဆီကတော့ဒီကောသူကမျိုးစဘာတည်နေအောင်ပြန်ပြီးထောက်ပံ့တဲ့ဟာတော့သူတို့လုပ်နေရရှိတယ်ပေါ့နော်ဒီကောမျိုးစဘာတည်နေပေါ့နော်ကျွန်တော်တို့တစုတွေတော့ကြက်တောင်ဆိုပြီးတော့လက်ရှိတော့ထောက်ပံ့တာတော့ရှိပါအဲနောက်နိုင်ငံတကာအဖွဲ့အစည်းတို့တွေရတဲ့ဒါခုနကဒီပြန်လဲမာ UN ဘက်ပြည်သူဟာမျိုးရတဲ့ဒီမျိုးစွားထောက်ပံ့မှုတို့တော့ရှိတယ်နောက်ကျွန်တော်တို့မြန်မာနိုင်ငံစံတော်အသင်းချုပ်အနေနဲ့လည်းဒီမျိုးစွားထောက်ပံ့နေနောက်မျိုးစွားရရှိမှုတွေဆောင်ရွက်ပြီးတယ်နောက်တစ်ခါခုနကကျွန်တော်ပြောတဲ့ဒီနေရာသုံးဆက်ပစည်းကိရိယာတွေနဲ့အားလိုက်ဝန်ဆောင်မှုစနစ်ဆောင်ရွက်ပြီးတာရှိတယ်ပေါ့နော်အဲဒီလိုနိုင်ငံတွေရတယ်အခုဆက်ပစည်းကိရိယာနဲ့ပတ်သက်ပြီးတော့ဒါ trader လို့ခေါ်ပထမဆက်တို့ခါမျိုးတွေတန်ဖိုးပူနေတာမျိုးတွေရှိတယ်။ဒါပေမဲ့လည်းဒါရာနှုန်းကြီးတော့ဟိုဆောင်ရွက်ပြီးနေတာတော့မဟုတ်ဘူးပေါ့နော်။မဟုတ်ဘူးဆိုမှလည်းခုနကကျွန်တော်ဆရာခုနကဆွေးနွေးသလိုပေါ့။ဒါသမားတူချင်းအနေနဲ့ထိခိုက်မှုကတော့များတယ်။ဟိုတကယ်မြင်းတို့သွားတဲ့လူတွေကတော့ပြန်နေနေထူရတာခက်တယ်။ဟောဒီစားလိုက်ပြောလို့ချိုးဒီစားတွေကတော့ပြန်နေနေထူရတာခက်တယ်ပေါ့နော်။အဲဒါဆိုတော့လည်းပဲတကယ်ငယ်တို့တိုင်းတာနဲ့ပြန်ပြောတဲ့ခါကျရင်တော့ခုနကကျွန်တော်တွက်ပြသလိုပေါ့နော်။ဟိုဒီတိုင်းငယ်တို့တိုင်းတာလည်းကျွန်တော်ကြည့်နေတော့လေဒါဟိုကျွန်တော်တို့အနေနဲ့ဟိုခုန expo ပေးလိုက်တယ်45ရက်ပေးလိုက်တယ်ပဲကြောင့်မလို့အဲ့ဒီမှာ expo ဘောလုံးကတော့အနည်းဆုံး4သိန်းခွဲ5သိန်းတော့ကျော်ပါအတန်းကြီးပေါ့အဲ့ခုနပြစည်းဝါးတဲ့ဟာလည်း3သိန်းကျော်လောက်ရှိရဆိုတော့ဟိုမီးခွန်းတစ်ခုကမေးစရာရှိတာကိုစားနေကကိုလုံးကြီးကိုထိခိုက်မလားမထိခိုက်ဘူးလားဆိုတော့အဲ့တချို့ကလည်း FPO တို့ဘာလို့ကလည်းသုံးတက်တာပေါ့နော်ဒါစားနေကကိုထိခိုက်နိုင်နေတာရှိရပေါ့နော်ဒါတော့ကျွန်တော်တို့အနေနဲ့ဘလောက်ပြန်နေစိုက်ကျိုးနိုင်မလဲဘလောက်ပြန်နေထူတော်လေးလုပ်နိုင်လဲပုံရင်းမူတည်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကြည့်ရတာတော့ဟိုဘလို့ရှိတယ်ဆိုရင်ခုနဒီလက်ရှိရတဲ့စင်းစရာပေါ့ဒါလည်းစင်းစရာတော့ဘလောက်မှန်မယ်မှားမယ်ကျွန်တော်တို့ပြောရတာခက်တယ်ပေါ့နော်ဆိုဒီပုံပေါ်အတွက်ချက်ကြည့်နော်ခုနရှင်းပြသလိုပါပဲဒီဘက်ကကျွန်တော်တို့က Facebook ပြည်ထောင်ရှိတယ်အခု Facebook 15နှစ်ပြန်ဖွင့်တော့မှ Facebook ပြန်ပို့နိုင်မလားဆိုအများစုကမပို့နိုင်ဘူးမူဆယ်မှာလောက်ရလူတွေရေးဆန်သမားတွေပါတွေ့တယ်ကဘာလို့လဲသိမီးတော့တရားရောက်နေကြတယ်နော်လူရရားတရားဝယ်မှုဆရာတရုတ်ပြည်ကိုတင်ရောင်းတယ်။အဲတော့15နှစ်ပြန်ဖွင့်တဲ့အချိန်မှာဆန်ဝယ်နိုင်မလားလို့ဒီစည်းနဲ့မဝယ်နိုင်ဘူးတဲ့။အားလက်ရှိ6သိန်းသေးလောက်ရှိနေတယ်ပေါ့နော်။အဲတော့နေထိုင်မှုရှိတဲ့ကြောင့်ဘူးပြန်ဖွင့်လိုက်တော့လည်းပဲဆန်သေးဆက်ပြီးတက်နေရဆိုရင်တော့ရောလိုပါဝယ်လိုပါသဘောရကျွန်တော်အေးဆိုးပို့တယ်မှာမဟုတ်ဘူးဘယ်မှပို့မှာမဟုတ်ဘူး။
ဆက်စင်တင်ဆက်နေရစီးပွားရေးအစီအစဉ်နားဆင်ခဲ့ရဖြစ်ပါတယ်အခုတော့မင်းဖြန်အင်ကာနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းအရာတွေဆွေးနွေးမလဲဆိုတာမိတ်ဆက်ပေးပြစီရှင
်သောရရှင်များရှင်အခုချိန်ဟာတိုင်းရင်းသားဒေသတွေကိုဒေါအောင်ဆန်းစုကြည်စီယုံရခီးထွက်နေတဲ့ကာလဖြစ်ပါတယ်တိုင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီဟာဘလောက်အထိလက်တွဲနိုင်ကြမလဲအကျိုးစီးပွားချင်းထိတ်တိုက်တွေ့နိုင်သလားတူညီမှုရှိနေသလားသောရရှင်တွေရဲ့အမြင်ကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားစီလိုပါတယ်ကိုယ့်ရဲ့အမြင်သဘောထားတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က
1-2-3-2-3-2-3-2-9-9-9-9 လေးဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။ဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါရရှင်အခုတော့ blogger တွေပြောသမျှအစီအစဉ်အလဲပါမဆုမျက်မုံကစီစဉ်ပြီးကိုတောင်းညွန့်ဦးကအကူအညီတင်ဆက်ထားပါရရှင
်အင်တာနက် browser တွေတစ်ခုနဲ့တစ်ခုအပြိုင်ဆိုင်ဖြစ်နေတဲ့သတင်းတွေခုတလောကြားနေရတယ်မလားကိုတောင်းညွန့်ဦးရေ
Chrome browser အသစ်သတင်းလား Edge browser အသစ်သတင်းလားဗျ
နှစ်ခုလုံးပဲ Microsoft ရဲ့ Windows Operating System 10နဲ့တွဲပြီးတော့ပါလာတဲ့ Edge browser က Google ရဲ့ Chrome browser ကိုရော Mozilla Firefox browser ကိုပါ download လုပ်မှကိုအားမပေးဘူးဆိုပြီးတော့ဝေဖန်စရာဖြစ်နေတာလေ
။အော်ဒီ Microsoft ရဲ့ Bing search engine ကိုသုံးပြီးတော့တခြား browser တွေကိုရှာလို့ရှိရင်သူ့ရဲ့ Edge browser ကို download လုပ်ဖို့ကိုပဲညှိုးနေတဲ့ကိစ္စကိုပြောတာမလား။စောင်းမတော်များများမှာတော့တွေ့ပါတယ်ဗျ
။တွေ့မှာပေါ့ Microsoft ရဲ့ Edge browser ပေါ်ကနေပြီးတော့Bing ကိုသုံးပြီးတော့ Chrome နဲ့ Firefox တွေကိုရှာလို့ရှိရင်အဖြေတွေပြတဲ့စာမျက်နှာအပေါ်ဆုံးမှာအမဲရောင်အတန်းနဲ့ Microsoft အနေနဲ့ Edge ကိုသုံးဖို့ကိုပဲအကြံပေးချင်ပါတယ်ဆိုတာကိုပေါ်လာတယ်။နောက်ပြီးတော့ Bing နောက်မှာလည်းအသေးစိတ်သိချင်လို့ရှိရင်နှိပ်ပါဆိုပြီးတော့ Landmore ဆိုတဲ့ link တစ်ခုချိတ်ပေးထားပါသေးတယ်။အဲ့ဒီ link ကိုနှိပ်လိုက်လို့ရှိရင်ဘယ်ရောက်သွားလဲဆိုတော့ဒီ Edge browser အကြောင်းဖော်ပြတဲ့ website စာမျက်နှာစီကိုရောက်သွားရော
။တကယ်တော့နည်းပညာကုမ္ပဏီတွေကသူတို့ထွင်ထားတဲ့ internet browser တွေကိုပဲအားပေးဖို့ကြော်ညာတာမဆန်းပါဘူးလို့ The Verge online သတင်း website မှာရေးပါတယ်။ဒါပေမဲ့လို့ Google ကဈေးကွက်ထဲမှာအခြားကုမ္ပဏီတွေနဲ့မရှင်နိုင်အောင်လုပ်နေပါတယ်လို့ပြောကြတဲ့ထက်မှာပါနေတဲ့ Microsoft ကအခုလိုလုပ်တာကတော့စိတ်ဝင်စားစရာပဲလို့ဆိုထားပါတယ
်။ Microsoft ရဲ့ Windows 10သုံးနေကြတဲ့သူတွေအတွက်ကို Firefox browser ကို default browser အနေနဲ့ထားဖို့ခက်ခဲအောင်လို့Microsoft ကလှုပ်ထားတယ်လို့လည်းဒီ Mozilla ရဲ့ CEO က Microsoft ကုမ္ပဏီကိုဆွဆွဲထားသေးတယ်ရှင
့် Microsoft ကုမ္ပဏီကတော့ Windows 10မှာပါတဲ့ feature တွေနဲ့လှုပ်ဆောင်ချက်တွေကိုအကောင်းဆုံးဖြစ်အောင်လို့ Edge browser နဲ့အန်ကိုက်ပြီးတော့လှုပ်ထားတာမဟုတ်လို့ Edge browser ကသာအသင့်တော်ဆုံးဖြစ်တယ်ဆိုတာကိုလူတွေလွယ်လွယ်နဲ့မြန်မြန်သိအောင်သိပေးရတာဖြစ်ပါလေလို့ပြောခဲ့ရသူကဒီ The Verge online website ကိုတုံ့ပြန်နေတဲ့အဲဒီဆောင်းပါးထဲမှာပဲကိုကဖော်ပြထားတယ်နောက်ဒီ Windows 10သုံးတဲ့သူတွေအနေနဲ့လဲ browser နဲ့ search engine ကိုကြိုက်တာယူ default လုပ်လို့ရပါတယ်လို့တော့ပြောထားတာပဲဗ
ျဒီမှာပြောချင်တာတစ်ချက်ကအဲ့ဒီ Bing search engine ကိုသုံးပြီးတော့မှ Chrome နဲ့ Firefox browser တွေကိုရှာလို့ရှိရင်အဖြေတွေပြတဲ့စာမျက်နှာမှာဒီအပေါ်ဆုံးမှာအမဲရောင်အတန်းနဲ့ Edge ကိုသုံးဖို့အကြံပေးချက်ပေါ်လာတယ်လို့ပြောတာ America ကအများဆုံးဆိုတော့တခြားနိုင်ငံတွေကသူတွေရောအဲ့လိုမျိုးဖြစ်လားဆိုတာမသေးခွဲဘူးရှင်နောက်ရှာတဲ့အခါမှာလဲဒီပထမဆုံးတစ်ခေါက်ရှာတဲ့အခေါက်မှာပဲအဲ့လိုမျိုးအမဲတမ်းပေါ်လာပြီးတော့အကြံပေးထားတာလို့စမ်းကြည့်ကြသူတော်တော်များများကတော့ပြောပါတယ
်။ Opera browser ကိုရှာရင်လည်းမဖြစ်ဘူးတဲ့။ Internet web browser တွေအကြောင်းပြောနေလို့ကဘာမှာဘယ် browser ကလူသုံးအများဆုံးလဲသိလာမှဆွမြတ်မော
။လက်ရှိမှာတော့ Google Chrome browser ကိုလူသုံးအများဆုံးပဲရှင့် web browser တွေတစ်ခုနဲ့တစ်ခုကအမြဲတမ်းအပြိုင်ဆိုင်ဖြစ်နေတော့ ID နဲ့ပတ်သက်တဲ့စစ်တမ်းတော်တော်များများကလည်းနှစ်တိုင်းကိုဘယ် browser ကိုလူသုံးများလဲဆိုတာစဉ်းရင်းပြုစုကြရတယ်လေ။2008လောက်တုန်းကဆိုလို့ရှိရင်တော့ဒီ Microsoft ရဲ့ Internet Explorer ကပြိုင်သူမရှိတစ်ကမ္ဘာလုံးမှာသုံးနေသူအများဆုံးပဲအခု2015မှာတော့ Chrome ကိုသုံးနေကြတဲ့သူကကမ္ဘာမှာအများဆုံးဖြစ်သွားပြီအဲ့ဒါတော့ဒီ Android Phone အသုံးများကြတာနဲ့လည်းဆိုင်မယ်ထင်တယ်မြန်မာနိုင်ငံမှာတော့ Firefox Browser အများဆုံးသုံးနေကြတဲ့ကိုသားညုံရဲ့
တကယ်တော့ဒီကမ္ဘာလုံးက Internet သုံးနေကြသူတွေ Website စာမျက်နှာတွေကြည့်ဖို့အတွက်အဓိကသုံးကြတဲ့ Browser က၄ခုပဲရှိတာ Chrome ရဲ့ Internet Explorer ရဲ့Firefox ရဲ့ Opera ဆိုတဲ့ browser ရဲ့လေးမျိုးပဲဗျ
။ Opera ဆိုတာကအခုမြန်မာပြည်မှာသုံးနေကြတဲ့ဒီ Telenor Telecom Company ရဲ့1994တုန်းကအစမ်း project တစ်ခုအနေနဲ့စခဲ့တဲ့ဟာ။နောက်တော့ Opera software လို့ company တသက်ခွဲပြီးတော့အခုလိုမျိုး web browser တွေကိုလုပ်တာပါ။သူကတော့အဓိက browser လေးမျိုးထဲမှာသုံးတဲ့သူအနည်းဆုံးပါပဲ
။လက်ရှိအသုံးများဆုံး Chrome ရဲ့300ပိုမြန်တယ်ဆိုတဲ့ Chrome 45ကတော့အရင် Chrome 43ထက်တော်တော်လေးပိုကောင်းတယ်လို့ပြောနေကြတယ်ဗျ။အရင် Chrome အဟောင်းတုန်းက website တစ်ခုခုကိုဝင်ကြည့်မယ်ဆိုလို့ရှင်နှေးလွန်းလို့တစ်ခါတစ်ခါဆိုရင် internet ဆိုင်မနာတစ်ခုလုံးအပြည့်ပေါ်မလာလို့တော်တော်လေးဝေဖန်ခံရတာမလားအခုအစ်စ်မှာတော့ပိုလဲမြန်သွားတယ် memory ကိုလည်းတိတ်မတော်ဘူး smartphone တို့ laptop တို့နဲ့သုံးတဲ့သူတွေအတွက်ဆိုရင်လည်း battery တိတ်မကုန်ဘူးလို့ Google ကတော့ဆိုတာပဲဗျ
Business Insider ဆိုတဲ့သတင်း website ပေါ်ကစောင်းပါတယ်မှာတော့အဲ့လိုမျိုး Google ကပြောထားပေမဲ့တကယ်သုံးကြည့်တော့ပြောထားသလိုမှန်ချင်မှမှန်မှာပါတဲ့UK ထုတ် Telegraph သတင်းစာစောင်းပါမှာတော့စောင်းပါရှင်ကကိုယ်တိုင်ဆန်းပြီးတော့မှ Chrome 43နဲ့ Chrome 45ကိုနှိုင်းရှင်ပြီးတော့ပြပါရဲအဟောင်းတော့ memory သိပ်စာတော့ website တွေထဲကိုဝင်ကြည့်ပြီဆိုလို့ရှိရင်မြန်မြန်ပွင့်မလာဘူးနောက်အပေါ်အောက် scroll လုပ်ပြီးတော့ရွှေ့မရတာမျိုးတွေလည်းရှိပေမဲ့အခုအစ်စ် Chrome 45မှာကျတော့အဲ့လိုမဖြစ်တော့ဘူးတဲ့နောက်အစ်စ်မှာထူတာက ဖွင့်ထားတဲ့ web page internet ဆိုင်မျက်နှာပေါ်မှာကိုကတခုခုလုံးမနေဘူးဆိုလို့ရှိရင် Chrome ကမလိုတော့တဲ့ file အဟောင်းတွေကိုအလိုလိုဖြတ်ပစ်ပေးပြီးတော့ memory ကိုရှင်းပေးနေတယ်တဲ့
Google ရဲ့အပြောအရဆိုရင်တော့ Gmail ဖွင့်ထားတဲ့ internet ဆိုင်မျက်နှာမျိုးဆိုလို့ရှိရင်အဲ့ဆိုင်မျက်နှာအတွက်သုံးနေရတဲ့ RAM memory ကို၄ဘုံ၃ဘုံနီးပါးအထိရှင်းပေးနိုင်တယ်လို့ဆိုတာပဲနောက်ပြီးတော့ဒီ battery သိပ်မကောင်းအောင်လဲဖွင့်တဲ့ internet ဆိုင်မျက်နှာပေါ်မှာ flash နဲ့ပေါ်ပြတာမျိုးကိုအလိုလိုပေါ်မလာအောင်လုပ်ထားပေးတယ်တချို့ website တွေမှာဆိုလို့ရှိရင်ကိုသိကျင်တဲ့အကြောင်းချက်တွေနဲ့မဆိုင်မနဲ့ဘေးမှာတက်တက်ဒီ flash player နဲ့အလူလူပေါ်လာတာမျိုးတွေရှိတယ်မဟုတ်လားမဆွေမြမွေရဲ့အဲ့ဒါမျိုးတွေကိုအခုကိုကသွား click လုပ်တော့မှပေါ်တော့မှာဗ
ျ Chrome browser ရဲ့အဓိကပြင်ဆင်မှုကြီးလို့ပြောနေလို့ကိုရိုင်းစမ်းသုံးကြည့်ပြီးတော့မှ Google ကြော်ညာထားတယ်လို့ဟုတ်သလားဆိုတာဆုံးဖြတ်ပါလို့ IT ကျွမ်းကျင်တဲ့သူတွေကတော့တိုက်တွန်းတယ်ကိုသားညုံရဲ့အဲ့လိုပဲဒီ Microsoft ရဲ့ Edge browser ကလည်းအရင်တုန်းက Internet Explorer လိုမျိုးမဟုတ်တော့ဘူးတော်တော်ကိုပိုကောင်းသွားတယ်လို့ပြောနေကြတယ်မလားအဲ့ဒါကိုလည်းကိုယ်တိုင်သုံးကြည့်ပြီးတော့မှကိုယ့်အတွက်အဆင်ပြေတာ Chrome လား Edge လား Firefox လားဆိုတာဆုံးဖြတ်ပါလို့အကြံပေးကြပါရရှင
် Blogger ပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ထင်ရှားကြော်ကြားသူတွေအကြောင်းစူးစီးတင်ဆက်တဲ့မအေးတန်နာကျော်ရဲ့တက်တန့်ရောင်တည်တွင်းလအပတ်စဉ်ကဏ္ဍကိုနားဆင်ရမှာပါရှင်
မင်္ဂလာပါရှင်။အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေရှင်။ဒီတစ်ပတ်သက်သက်ရောင်သတင်းတော်မှာတော့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာကျင်းပနေတဲ့နိုင်ငံတကာဒရမာရုပ်ရှင်ပွဲတော်ပြီးတော့25နှစ်ပြည့်သွားပြီဖြစ်တဲ့အင်္ဂလန်က Mr. Bean ဒီလိုမျိုးကမ္ဘာတစ်လွှာကထင်ရှားကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာပြီးခဲ့တဲ့ကြာသပတေးစက်တင်ဘာ10ရက်နေ့ကကျင်းပတဲ့နိုင်ငံတကာဒရမာဆုချီးမြှင့်ပွဲဖွင့်ပွဲအခမ်းအနားကိုတော့ကိုရီးယားအမှုပညာရှင်တွေစုံစုံလင်လင်တက်ရောက်ခဲ့ကြတာပါ။ကမ္ဘာတလောကရုပ်မြင်သံကြား drummer ဇလန်းတွေကမှအကောင်းဆုံးကိုရွေးချယ်ပြီးတော့ဆုချီးမြှင့်တဲ့2015ဆိုးနိုင်ငံတကာ drummer ရုပ်ရှင်ဆုချီးမြှင့်ပွဲကို Signal ရင်ချင်းမှုအဆောက်အုံမှာကျင်းပတာဖြစ်ပြီးတော့ The Ace ဇလန်းတွေကမင်းသား Imin Ho Jewel in the Palace ဇလန်းတွေကမင်းသမီး Leon Aero လေးဒီအခမ်းအနားကိုတက်ရောက်လာခဲ့ပါတယ်ဂျပန်မင်းသား Oda Girijo တရုတ်မင်းသား Chong Hong Leon နဲ့ထိုင်ဝမ်က Bolin Chang တို့လည်းဒီပွဲကိုတက်ရောက်တာတွေ့ရပါတယ်။ဒီစုပေးပွဲအခမ်းအနားကို K-pop အဖွဲ့တချို့လည်းလာတဲ့ထဲမှာတော့ main clique K-pop အဖွဲ့ဖြစ်တဲ့ Sister အမျိုးသားလေးတွေနဲ့ဖွဲ့စည်းထားတဲ့ B1A4 အဖွဲ့တို့ကိုတွေ့ရတာပါ။ဒီနှစ်မှာတော့နိုင်ငံပေါင်း48နိုင်ငံကပါဝင်ရှင်တိုင်းနဲ့ရုပ်ရှင်ကာပေါင်း215ရဲကနေပြီးတော့ရွေးချယ်ပြီးတော့ဆုချီးမြှင့်မှာဖြစ်ပါတယ်။ How do I know get ya down ဒီလိုငယ်မရေတိတ်ကြိုက်တဲ့ဗြိတိရှားလူရှင်တော်မစ္စတာဘင်းရုပ်တံဇလန်းရဲ့25နှစ်မြောက်အထိမ်းအမှတ်ဖြစ်တဲ့မစ္စတာဘင်းဟာအပြစ်မှာတကယ်ပဲသူ့ရဲ့ရုပ်ရှင်တွေရလို့ဟာတာပြခွင့်နဲ့လန်ဒန်မြို့တော်ကဗြိတိရှားဘုရင်မကြီးဆမ်မြန်းနဲ့ဘတ်ကင်ဟမ်နန်းတော်ရှိကိုသူ့ရဲ့အမတ်သားစိန်ဝါရောင်မီနီကားလေးနဲ့ရောက်လာခဲ့ပါတယ်။သူကထုံးစံတိုင်းကားကိုရိုးရိုးမောင်းပြီးရောက်လာတာမဟုတ်ပါဘူး။မီနီကားပူလေးရဲ့ခေါင်းပေါ်မှာလက်ရမ်းပါဆိုဖာတိုင်းကုန်ကိုခြီးပြီးတော့သူ့ရဲ့ဘေးမှာသူရဲ့ daddy ဝတ်ဝန်လေးနဲ့ခေါင်းမိုးပေါ်ကနေကားမောင်းလာတာ
Why are you driving on top of the car? Because the car is full of my presents. Which I had to buy. But the presents, they're addressed to me. So as far as I'm concerned, they're my presents. So I'm going to enjoy them thoroughly.
သူရဲ့ကားထဲမှာလက်ဆောင်တွေအပြည့်အသိတင်လာပြီးတော့ကားကိုတော့ခေါင်းမိုးပေါ်ကဆိုဖာပေါ်ကနေကျန်းတုပ်ဒုတ်တန်အရှိကြီးနဲ့ထိမ့်ချုပ်မောင်းနေလာတာဖြစ်ပါတယ်Sharing ကိုအဲ့ဒီဒုတ်တန်နဲ့လှည့်ပြီးတော့ကားမောင်းတာဖြစ်ပါတယ်။မင်းသားရိုဝန်အက်ကင်ဆန်ဦးဆောင်တဲ့ Mr. Bean ရဲ့သမောရုပ်ရှင်တွေကပြကွက်အတိုင်းပဲဈေးဝယ်ထွက်ပြီးတော့ကားထဲမှာပစ္စည်းအပြည့်ဖြစ်သွားလို့ခေါင်းမိုးပေါ်ကနေကားမောင်းပြင်ရတဲ့ပြကွက်အတိုင်းပြင်မှာလောက်တာဖြစ်ပါတယ်။ရုပ်ရှင်ကတကားလုံးစကားမပြောတဲ့လောက်အတန်တိတ်တရုတ်ဖော်ပြတဲ့ Mr. Bean ဇလန်ရီကို1990ခုနှစ်ကဗြိတိန်နိုင်ငံရုပ်မြင်သံကြားမှာစပြတာဖြစ်ပြီးတော့တိတ်ကိုရေးရတဲ့ကိုယုတ်ကာယ Mr. Bean ကိုတော့တကားလုံးကအချိန်တူတူအတွင်းမှာပဲနှစ်ချိုင်အားပေးခဲ့ကြတာပါ။တက်တန်း25နှစ်ရှိပြီဖြစ်တဲ့ Mr. Bean က
Well, it's fantastic. I've known in Brighton. Brighton and Birmingham. Literally all over the world.
ရန်ကောင်းပါတယ်ကျွန်တော်ကို Brighton နဲ့ Birmingham မြို့တွေမှာတည်ကြတာတော့ဟုတ်ပါတယ်တခွာလုံးကတည်ကြတဲ့ကိစ္စကတော့ရန်ကိုကောင်းတယ်ဗျလို့ Buckingham နန်းတော်ရှင်နာမှာသတင်းတော်တွေနဲ့တွေ့ဆုံတပ်ဖွဲ့ရိုက်ခန့်တော့ပြောသွားပါတယ်သူရဲ့25နှစ်ပတ်လည်အထိတ်မဲ့တွေဘယ်လိုဆင်နွှဲမလဲပြီးတော့သူက
Well, I'm just going to have a small birthday party it's just me and my friend my son Teddy Yes, so it's today.
မင်းရဲ့တည်တည်လေးကျင်းပါမယ်။သူရဲ့သူတငယ်ချင်းတက်ဒီဝဝွန်လေးရဲ့နဲ့ပါလို့ပြောသွားခဲ့ပါတယ်။ Mr. Bean ရဲ့ Twitter လူမှုကွန်ရဲ့အစာမျက်နှာပေါ်မှာတော့ Mr. Bean မီနီကားခေါင်းဘိုးပေါ်ကနေကားမောင်းလာတဲ့ပုံ၊လက်ဆောင်တွေပေးမှရက်နေတဲ့ပုံနဲ့ British Metropolitan ရဲနဲ့တွဲရိုက်ထားတဲ့တပ်ပုံတွေကိုတင်ထားတာတွေ့ရပါတယ်။အမေရိကန်နိုင်ငံကြီးရုပ်ရှင်ဒါရိုက်တာ Steven Spielberg ကူရဲတီထောင်တဲ့ DreamWorks Studio ရုပ်ရှင်ကုမ္ပဏီဟာသူ့ရဲ့ The BFG ရုပ်ရှင်ဇာတ်ကားထွက်ပြီးသွားရင်တော့ Walt Disney ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကြီးနဲ့ခွဲခွာတော့မှာဖြစ်တယ်လို့ Hollywood Reporter Hollywood သတင်းတွေတင်ပြတဲ့သတင်း website မှာဖော်ပြထားပါတယ်။ Steven Spielberg ရဲ့ DreamWorks Studio ကနောက်ထပ်နာမည်ကြီးရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Universal ကုမ္ပဏီနဲ့ပူးပေါင်းနိုင်တယ်လို့ September 2ရက်နေ့က Hollywood Reporter ကပြောတာပါ။Director Spielberg က The BFG ဆိုတဲ့ရုပ်ရှင်ဇာတ်ကားကိုတော့ဗြိတိသျှစာရေးဆရာ Ronald Dash ရဲ့ဝတ္ထုကိုအခြေခံပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်။အဲဒီရုပ်ရှင်ကို2016ဇူလိုင်လ1ရက်နေ့မှာရုံတင်မှာပါ။အခုအောက်တိုဘာမှာတော့ Director Spielberg ရဲ့မင်းသား Tom Hanks ပါဝင်တရုပ်ဆောင်တဲ့ Bridge of Spies AK The Show တဲ့ရရင်ဘူကားကိုရုံတင်ပါမယ်။အခုဖြစ်တဲ့ Walt Disney ကခွဲထွက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Universal Studios က Walt Disney ရောနောက်ပြီးတော့ DreamWorks ကဘာတခုမှအမှတ်ချက်မပေးသေးပါဘူး။တကယ်တော့ Disney Studios က DreamWorks Studio ကဖန်တီးပေးတဲ့ရုပ်ရှင်ကားတွေကိုတဦးတည်းမူပိုင်ဖြန့်ချိဖို့အတွက်2009ခုနှစ်ထဲကအရေးရှိစာချုပ်ထုတ်ထားတာဖြစ်ပါတယ်။ Director Spielberg ရိုက်ကူးတဲ့ Jurassic World ဆိုတဲ့နောက်ဆုံးထွက်တဲ့ Dinosaur ရုပ်ရှင်ကားကလည်းရုပ်ရှင်သမိုင်းမှာ Titanic နဲ့ Avatar ပြီးသွားရင်စုစုပေါင်းဝင်ငွေအများဆုံးရတဲ့ရုပ်ရှင်ဖြစ်ပါတယ်။အဲဒီရုပ်ရှင်ရဲ့အဆက်ဇာတ်ကားကိုတော့2018မှာရုံတင်မယ်လို့ Universal Pictures ရုပ်ရှင်ထုတ်လုပ်ရေးကဇူလိုင်လကပဲပြောသွားခဲ့ပါတယ်ရှင
် Hey y'all's friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်တော့တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတရင်တော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright. Here comes a crazy fan. Up in my face.
တဲ့ရောင်တင်းလောအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်လဲပါအခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ American နိုင်ငံ Los Angeles မြို့ Occidental College မှာပညာသင်ကြားနေတဲ့ကိုကောင်းထက်ကဘာတွေကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါရှင်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်
ယုံကြည်တာကတော့မြန်မာပြည်သူပြည်သားတွေဟာသူရဲကောင်းမလို့အပ်တော့တဲ့နိုင်ငံဖြစ်လာဖို့ကြိုးစားရမယ်ဆိုတာပါပဲကျွန်တော်နိုင်ငံဟာခက်အဆက်ဆက်ကျွံဖြစ်လာတဲ့နိုင်ငံပါကိုလိုနီခေတ်တုန်းကကြတော့သူတို့ဘာရဲ့ကျွံနောက်တော့ကျွန်တော်စစ်ကျွံဘဝရောက်ကြရတယ်ပြီးတော့လွတ်လပ်ရေးရပြီးတဲ့အချိန်အာဇာနည်ကောင်းဆောင်တွေကြဆုံးပြီးတဲ့အချိန်ကနေစပြီးတော့မြန်မာနိုင်ငံဟာပြည်တွင်းစစ်နဲ့မကြိမ်သင့်မှုတွေတန်တရာထဲကိုရောက်သွားတယ်အဲအကြောင်းမလို့စစ်အာဏာရှင်လက်အောက်ထဲရောက်သွားပြီးတော့ဒီမိုကရေစီဆုံးရှုံးခဲ့ရတာလဲအနည်း50ကျော်ပါပြီအဲ့တော့ကြည်ချင်းအဖြစ်ကျွန်တော်တို့နိုင်ငံဟာဘယ်လောက်တောင်သူရဲကောင်းတွေလိုအပ်နေတယ်ဆိုတာတွေ့ရပါလိမ့်မယ်။အဲ့ဒါကောင်းလားမကောင်းဘူးလားဆိုတာဂျာမန်ပြဿနာရေးဆရာကြီးဖြစ်တဲ့ Bertolt Brecht ကသူ့ရဲ့ပြဿနာထံမှာရေးထားခဲ့ဘူးပါတယ်။အ အဲ့ထက်ဇက်ကောင်တယောက်ဖြစ်တဲ့အန်ဒရီယာအရင်ပြောတယ်သူရဲကောင်းမပေါ်ထုံးတဲ့နိုင်ငံဟာတနာစရာကောင်းတဲ့နိုင်ငံနဲ့အဲ့ဟာကိုနောက်ဇက်ကောင်တယောက်ဖြစ်တဲ့ဂါလီလီယိုကပြန်ပြောတယ်မဟုတ်ဘူးအန်ဒရီယာသူရဲကောင်းကိုလိုအပ်တဲ့နိုင်ငံသားလင်းတနာစရာကောင်းတဲ့နိုင်ငံနဲ့အဲ့တော့သူပြောတာမင်းလေကျွန်တော်နိုင်ငံမှာသူရဲကောင်းတွေလိုအပ်တဲ့အချိန်ကလည်းမနေတော့ဘူးပြီးတော့သူရဲကောင်းတွေလည်းကျွန်တော်နိုင်ငံမှာအများကြီးပွန်ထုံးခဲ့ပါတယ်အဲ့ဒီလိုပုံထုံးခဲ့တယ်လို့ကျွန်တော်တို့နိုင်ငံရဲ့သမိုင်းကြောင်းကလည်းဖိနှိပ်မှုတွေချုပ်ချယ်မှုတွေတွေးကြဲမှုတွေအကြောက်တရားတွေနဲ့ပြည်နေတဲ့သမိုင်းကြောင်းမှာအဲ့တော့သူရဲကောင်းဆိုတာမြင့်မြတ်တဲ့အရာဖြစ်ပေမဲ့အဆိုးတွေကထွက်လာတဲ့အကောင်အဲ့ပြီးတော့ကျွန်တော်တို့နိုင်ငံရေးအခြေအနေကိုလည်းကြည့်ပါ Twin နှစ်ထက်ကထွက်မလို့စ조사နေတဲ့နေရာမှာတယောက်ကိုတယောက်ဆွဲချကြတယ်အကုန်လုံးကသူရဲကောင်းဖြစ်ချင်ကြတယ်အားလုံးကသူတလူငါတမင်းလုပ်ချင်ကြတယ်ပြီးတော့ခေါင်းဆောင်တဦးတယောက်ရဲ့အနောက်မှာဝန်းရံဖို့အရန်ကိုခက်ခဲနေကြပြီးတော့စိတ်ဝင်စားဖို့ကောင်းတာလဲကျွန်တော်တို့မြန်မာလူမျိုးတွေဟာကိုဟကူလဲသူရဲကောင်းဖြစ်ချင်ကြသလိုမိကိုအားကိုးလို့ရတဲ့သူရဲကောင်းကိုလဲတောင်းတအောင်ရှာကြတယ်။ဒါပေမဲ့ဒီလိုမဖြစ်ရဘူး။ခေါင်းဆောင်ကောင်းဖြစ်ချင်နောက်လိုက်ကောင်းအရင်ဖြစ်အောင်ကြိုးစားရမယ်။ကိုဟကူရက်တည်နိုင်ချင်အရင်ဦးဆုံးပေါင်းစည်းပြီးရက်တည်နိုင်အောင်ကြိုးစားရမယ်။ကျွန်တော်တို့ဟာတယောက်ချင်းစီဆူလက်တွင်နဲ့ကိုဂျိုးကိုမမျော်ဘူးပဲနဲ့ကိုနေရနဲ့ကိုတတ်ဝင်နဲ့ကိုရုံးကန်ကြိုးစားရမှာဖြစ်ပါတယ်။ဒါသူရဲကောင်းမလို့တော့တဲ့နိုင်ငံဖြစ်ဖို့အတွက်ခြေလှမ်းအစပါပဲပြီးတော့အဲ့ဒါကိုလည်းကျွန်တော်တို့လက်တွေ့အသုံးချနိုင်ဖို့ခွင့်ရရပါပြီဒါကတော့ဒီလာမယ့်ရွေးကောက်ပွဲပေါ့အဲ့တော့အခုနိုင်ငံကြီးလီဂျီမိုးကြီးထဲရောက်နေတဲ့အချိန်မှာကျွန်တော်တို့ကွဲပြားနေရမယ့်အချိန်မဟုတ်တော့ပါဘူးဩစာကြီးဆုံးဒီမိုကရေစီအင်အားစုနောက်မှာစုပေါင်းပြီးတော့ပံ့ပိုးကူညီရမယ့်အချိန်မှာအဲ့ဒီလိုမလုပ်ဘဲနဲ့ကျွန်တော်တို့ကွဲပြားနေမယ်ဆိုရင်တော့ကျွန်တော်တို့ကွဲပြဲရဖို့ပဲရှိပါတော့တယ်အဲ့ဒီလိုဖြစ်မယ်ဆိုရင်ကျွန်တော်တို့နိုင်ငံဟာတစ်သက်လုံးသူရဲကောင်းကိုလိုအပ်တဲ့ကဲမဲ့လူအမြင်မျောကိုးနေရတဲ့နိုင်ငံဘဝကနေလုံမြောက်တော့မှမဟုတ်တော့ဘူးလို့ကျွန်တော်ပြောချင်ပါတယ်။ဒါကျွန်တော်ရဲ့ယုံကြည်ချက်ပ
ါ။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်တော်ရရှင်တို့အခုနားဆင်ခဲ့ရတာတော့သူယုံကြည်ရအစီအစဉ်ပါပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှလာနေညာပိုင်းထုတ်လွှင့်ချက်တွေကိုတော့ဆက်လက်အတန်လွှင့်နေပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုမတင်ကြီးထိုက်ကကြေညာပေးပါအောင်ရှင်
။ဥရောပနိုင်ငံတွေအစီကိုအဆက်မပြတ်ဝင်လာနေအောင်ပဲလို့ယူဆရတဲ့ဒုက္ခသည်တွေကိုဘယ်လိုခွဲဝေတာဝန်ယူကြမလဲဆိုတာနဲ့ပတ်သက်ပြီးဒီကနေ့တင်းနှလာနေမှာပဲဥရောပသမဂ္ဂရဲ့ပြည်ထရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဟန်ဂေရီအာဏာပိုင်ဒုက္ခနေဆက်လုံခြုံရေးရဲတွေထံကလွတ်မြောက်ဖို့ကြိုးပမ်းချသူတွေကိုတရားဥပဒေနဲ့အညီအရေးယူတော့မယ်လို့ပြောဆိုသတ်မှတ်ထားတဲ့ရက်မတိုင်ခင်တရက်အလိုမှာဥရောပသမဂ္ဂပြည်ထရေးဝန်ကြီးတွေရဲ့ဘရပ်ဆဲလ်မြို့ဆွေးနွေးပွဲထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတော့တာလီဘန်သဘုံတွေကအချင်းထောင်တစ်ခုကိုဝင်တိုက်ပြီးထောင်ဖွင့်ပေးလိုက်တာမှာထောင်သား350ကျော်လွတ်သွားပါတယ်။စနစ်တကျပြင်ဆင်ထားတဲ့ဒီနေ့တိုက်ခိုက်မှုတွေမှာအသေးခံကားပုံးခွဲတာနဲ့စတင်လိုက်ပြီးသဘုံတွေကိုထောင်နာကန့်နိုင်အောင်လုပ်ပေးခဲ့တာဖြစ်တယ်လို့ထောင်ဖောက်မှုဖြစ်ခဲ့တဲ့နိုင်ငံအရှေ့ပိုင်းပြည်နယ်ဂါဇနီကဒုတိယအုပ်ချုပ်ရေးမှူးအလီအာမဒီကထုတ်ဖော်ပြောပါတယ်အာဖဂန်ရာရှိတွေကလည်းဒီထောင်ထဲမှာအကျဉ်းသားပေါင်း436ယောက်ရှိပြီး355ယောက်လွတ်မြောက်သွားတယ်ဒီထဲမှာနိုင်ငံတော်လုံခြုံရေးကိုချင်းချောင်နေသူ148ဦးလို့ပါတယ်လို့ပြောဆိုပါတယ်အီဂျစ်နိုင်ငံတွင်ကန့်သတ်နေမြေတွေကိုတွားရောက်ကြတဲ့ခီးသွွားအဖွဲ့တစ်ခုကိုအီဂျစ်လုံခြုံရေးတပ်ဖွဲ့တို့ကအကြမ်းဖက်သမားတွေလို့တန်တရားဖြစ်ပြီးမနေ့တနင်္ဂနွေနေ့ကမှားယွင်းပစ်ခတ်တာကြောင့်မက္ဆီကိုနိုင်ငံသား2ဦးတို့အပါအဝင်အနည်းဆုံးလူ12ဦးတို့သေဆုံးခဲ့တယ်လို့အီဂျစ်အရာရှိတို့ကပြောပါတယ်။အီဂျစ်နိုင်ငံအနောက်ပိုင်းတဲခန္ဓာရတွင်ကဖာရာဖရာဒေတာတွင်က4ဝီကာတွေအုံပြူသွားလာကြတဲ့အကြမ်းဖက်သမားတွေကိုပြစ်မှတ်ထားတဲ့အီဂျစ်ရဲနဲ့စစ်တပ်တို့ကအကြမ်းဖက်သမားတွေစီးနှင်းတဲ့ကားနဲ့ပုံစံတူကားတွေစီးလာကြတဲ့ခီးသွွားအုပ်စုကိုပြစ်ခတ်ခဲ့တာဖြစ်တယ်လို့အီဂျစ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့တင်းနှလာနေမှာပဲပြောဆိုထားပါတယ်ရှင်
။သတင်းကျဉ်းချုပ်ကိုမတင်ရေးချိုက်ကကျင်းမှာပေးခဲ့တာပါ။ဒီညနေအစီအစဉ်ချုပ်လုပ်ရေးမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလမန်ထာရဝလီဖြစ်ပါတယ်။ကျမနောင်လဖိုင်ပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.